Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2015ခုနှစ်ဖေဖော်ဝါရီလ4ရက်ဗုဒ္ဓပူးနေ့ညအတွက် VOA American အသံရဲ့မြန်မာပိုင်းအသံလွှင့်စီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ဒီညအစီအစဉ်မူဖြစ်ကျွန်မစုမုံကတာဝန်ယူတင်ဆက်မှာပါရှင
်ကျွန်တော်အောင်လင်းဦးပါဒီကနေ့ညနားဆင်ရမယ့်သတင်းတွေထဲမှာတော့ကျော်ရန်တက်လီယင်မှုကိုစစ်သွေးကြွ IS အဖွဲ့ကရရဆက်ဆက်တပ်ဖြတ်ခဲ့တဲ့ပေါ်တုံ့ပြန်တဲ့အနေနဲ့ဖမ်းဆီးထားတဲ့စစ်သွေးကြွနှုတ်ကိုကျော်ရန်နိုင်ငံကကွပ်မြစ်လိုက်ပါတယ်။ဒီနေ့ဆမ်မတ်မြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂလူခွင့်ရေးထူးခြားချက်ရဲ့ပြောကြားချက်တွေပေါ်မြန်မာဆွေရကတရားဝင်ကန့်ကွက်လိုက်ပါတယ်။ဒီလိုထူးခြားတဲ့မြန်မာနိုင်ငံတကာသတင်းတွေကိုမခင်ဖြူထွေးနဲ့သူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။ဗိုလ်တပူးနေ့ညပိုင်းအတွက်ဦးစားပေးတင်ဆက်ပေးမယ့်သတင်းလွှာတွေထဲမှာတော့2008ဖွဲ့စည်းပုံပြင်ဆင်တဲ့အခါမှာပြည်လုံးကျွဆန္ဒခံယူပွဲအတွက်ယာယီတပ်တွေကလက်မှတ်ကိုင်းဆောင်သူတွေမဲပေးခွင့်ရှိတယ်ဆိုတဲ့သမရနယ်ပြည်တော်စုလွှတ်တော်ရဲ့ထောက်ခံမှုအပေါ်မှာအငင်းပွားနေတဲ့မှုတွေဖြစ်နေတဲ့သတင်းနဲ့အတူ
မနေ့ည၄နာရီကနေစဝင်တာပေါ့နော်သူတို့ဒီကြောင်ယာယီနဲ့နှစ်ဆင်း
ရှမ်းပြည်နယ်မိုးမိတ်နယ်မန္တလေးတိုင်းမိုးကုတ်ကြားမှာမြန်မာတပ်နဲ့ပလောင်တပ်ကြား၃ရက်ကြာတိုက်ပွဲဖြစ်နေတဲ့ဆိုတဲ့သတင်းမကြာခင်အပြည့်ဆုံးနားဆင်ရပါမယ်။နောက်ပိုင်းမှာလည်းကမ္ဘာရင်ကျော်အပိတ်ဆိုဆုံး၁၀မြို့ထဲမှာအရှိတောင်အရှာကမြို့၃မြို့ပါဝင်တဲ့သတင်းနဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်။လူပေါင်း58ယောက်လိုက်ပါလာတဲ့ထိုင်ဝမ်လီကျောင်းလိုင်းကခီးတယ်ရင်လီရင်ဒီစင်းဟာဒီကနေ့စောပိုင်းမှာပဲတပ်ပင်းမျိုးတော်အပြင်ကတရားစင်းကိုဝင်တိုက်မိပြီးအနီးနားကမြစ်ထဲကိုပြစ်ချခဲ့တဲ့အတွက်လူ23ယောက်ထပ်မံတေဆုံးသွားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါရယ် Trans Asia လေကြောင်းလိုင်းကလေရင် ATR 72ဟာ90ဒီဂရီလောက်ဆောင်းပြီးပြန်တန်းလာရကအတောင်ပိုင်းနဲ့တရားကိုဝင်တိုက်ပြီးကီလိုမီတာရေတိမ်မဲမှာပြစ်ချသွားခဲ့တာကိုအင်တာနက်လူမှုကွန်ရက်တွေမှာတွေ့မြင်ခဲ့ကြရတာပါလေရင်ဟာအနီးနားကအဆောက်အဦအမြင့်တွေကိုကတ်လွတ်ပြီးမြစ်ထဲထုတ်ချသွားခဲ့တဲ့လေရင်ပြက်ကပုံတွေကိုလည်းတွေ့ရပါတယ်ဒီထဲမှာတဝက်တစ်ဖြစ်ပေါ်နေတဲ့လေရင်ဖြစ်ကခီးတယ်တွေကိုတော့ကယ်ဆယ်ရေးလေတွေနဲ့ဘေးလွယာခဲ့ထုတ်ပေးခဲ့ကြပါတယ်။ပျောက်ဆုံးနေသူတွေရှိနေဆဲဖြစ်တဲ့အတွက်လည်းသေဆုံးသူရေအတွက်ပုံများမှာကိုထိုင်ဝမ်အာဏာပိုင်တွေစိုးရိမ်နေကြတာပါ။ Translation လေရောင်းလိုက်ရဲ့အမှုဆောင်ရာရှိချုပ်ချန်ရှင်ဒေးကတော့လေရင်မတော်တဆမှုတွေတောင်းပန်စကားပြောကြားခဲ့ပါတယ်။တပ်ပင်မျိုးတော်အနီးနားမှာရှိတဲ့ခင်မန်းကျွန်းကိုဦးတည်ပြီးဆွန်ရှန်လေစိတ်ကနေလေရင်ထွက်ပြီးမကြာခင်မှာပဲမတော်တဆမှုနဲ့ကြုံခဲ့ရတာပါ။ရာဇီဝရုတာတာရာရာအခြေအနေမှာလေရင်မတော်တဆမှုဖြစ်ခဲ့ရတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ထိုင်ဝမ်လေကြောင်းအာနာဘန်တွေကတော့လေရင်ရဲ့တက်တန်းဟာတနစ်တောင်မပြည့်သေးသလိုဇန်နဝါရီ26ရက်နေ့ကမှနောက်ဆုံးအချိန်ဘေးကင်းလုံခြုံမှုအတွက်စစ်ဆေးထားသေးတယ်လို့လည်းပြောဆိုခဲ့ကြပါတယ်
။အမေရိကန်ပြည်ထောင်စုနယူးယောက်မြို့အပြင်ဘက်မှာလူအပြည့်ပါလာတဲ့ဒီခီးတယ်တင်ယထာတစင်ကယထာလမ်းစုံတစ်ခုမှာရက်နေတဲ့ကားတစင်ကိုဝင်တိုက်မိလို့လူခဏယောက်သေဆုံးပြီးဒါဇင်နဲ့ချီတန်ရာတွေရသွားပါတယ်။နယူးယောက်ကနေဒီဝစ်စီယက်မြို့လေးစီကိုဥတီသွားနေတဲ့ Metro North ရထားလိုင်းကရထားဟာနယူးယောက်မြို့မြောက်ဘက်မိုင်20အကွာလောက်မှာအင်္ဂါနေ့ညနေပိုင်းကကားနဲ့တိုက်မိတာပါ SUV အမျိုးအစားမော်တော်ကားဟာရထားလမ်းကိုဖြတ်မောင်းတဲ့အချိန်မှာရက်သွားတာလို့တာဝန်ရှိသူတွေကပြောပါတယ်ရထားကကားကိုဝင်တိုက်ပြီးတော့ဒီရထားဆက်စင်းစာလောက်အကွာဝေးထိရောက်သွားပြီးတဲ့နောက်မှာကားရောရထားပါမိလောင်သွားပါတယ်ကားပေါ်မှာပါလာတဲ့ရင်မောင်းတဲ့အတူဒီရထားပေါ်ကခီးတဲ့6ဦးသေဆုံးသွားတယ်လို့နယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးအန်ဒရူးကိုမိုကသတင်းတောက်တွေကိုပြောပါတယ်Metro North ရထားလိုင်းဟာ2013ခုနှစ်ကခီးတဲ့၄ဦးသေဆုံးတဲ့ရထားလမ်းချုံမှုအပါအဝင်မကြသေးခင်နှစ်တွေအတွင်းမတော်တဆမှုတော်များများရှိခဲ့တာပါ။တည်ယူပို့ဆောင်ရေးဆိုင်ရာ BNI ကင်းရေးအဖွဲ့ NTSB ကပြီးခဲ့တဲ့နှစ်ကချုပ်ပြန်တဲ့အစဉ်ကစားမှာရထားလိုင်းကိုအပြင်းထန်ဝေဖန်ထားမှုပါတယ်။ဒီရထားလိုင်းဟာနယူးယောက်ကနေ Connecticut ပြည်နယ်ကိုခီးတဲ့ထောင်ပေါင်းများစွာနဲ့နေဆင်ပြေးဆွဲနေတာဖြစ်ပါတယ်ရှင်။
ဖက်စီကန်တာရဲ့ဂျော်ဒန်တိုက်လေယာဉ်မှုကိုအစ္စလမ်စစ်သွေးကြွ IS ဖွဲ့ကရရဆက်ဆက်တပ်ဖြတ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့စစ်သွေးကြွနေရာကိုဒီကနေ့မနေ့အယုံတက်ချိန်မှာပဲဂျော်ဒန်နိုင်ငံကကွပ်မြက်လိုက်ပါတယ်ဂျော်ဒန်နိုင်ငံအမန်မြို့တော်မှာ2005ခုနှစ်ကအသေးခံဘုံးကွဲမှုချက်စီမှုနဲ့တည်ရန်အပြစ်ပေးခံထားရတဲ့အီရတ်နိုင်ငံသူဆာချီဒါအယ်ရှီယာဝီနဲ့အယ်ခိုင်ဒါဖွဲ့နဲ့ဆက်နွယ်သူအီရတ်နိုင်ငံသားဇီယက်အယ်ကာဘူလီတို့ကိုဂျော်ဒန်နိုင်ငံကကျူးပိတ်ကွပ်မြက်ခဲ့တာပါစစ်သွေးကြွတွေကတော့အခုကွပ်မြက်ခံရတဲ့အီရတ်နိုင်ငံသူအယ်ရီရှာဝီနဲ့အချင်းသားချင်းလဲလဲကိုတောင်းဆိုခဲ့ပေမဲ့ဂျော်ဒန်နိုင်ငံကတော့လေယာဉ်မှုမူဝက်ခစေပါတက်ရှင်ရရှိတယ်ဆိုတာတတိပြဖို့တောင်းဆိုခဲ့တာဖြစ်ပါတယ်စီးရီးယားနိုင်ငံတွေကစစ်သွေးကြွတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့စစ်စင်ရေးတစ်ခုအတွင်းလေယာဉ်ပြချက်ရာကဖမ်းဆီးခံခဲ့ရတဲ့ဂျော်ဒန်လေယာဉ်မှုကိုလောင်ဝင်တစ်ခုထဲမှာချုံနှောင်ထားပြီးဓာတ်စီလောင်မီးရှို့တက်ပြတ်ခဲ့တဲ့ဗီဒီယိုကိုတော့စစ်သွေးကြွတွေကမနေ့တုန်းကပဲထုတ်ပြခဲ့တာပါဂျော်ဒန်နိုင်ငံကတော့ဗီဒီယိုဟာလွန်ခဲ့တဲ့တစ်လကလေးကရိုက်ကူးထားတာလို့ပြောပါတယ် အမေရိကန်ပြည်သူမှရောက်နေတဲ့ဂျော်ဒန်ပြည်အဗ်ဒူလာကတော့အစ္စလမ်ဘာသာနဲ့ဘာမှမဆိုင်တဲ့ဒူးစီယာအဖွဲ့တစ်ဖွဲ့ရဲ့တရေဘောကြောင့်နဲ့လုပ်ရဖြစ်မနေ့တုန်းကပဲပြစ်တင်ရှုတ်ချခဲ့တာပါဂျော်ဒန်ပြည်နဲ့ခေတ္တတွဲဆုံခဲ့တဲ့သမရဘရက်အိုဘားမားကလည်းအဲစစ်သွေးကြွရဲ့ရက်ဆက်ချင်းချုပ်တဲ့နောက်ထပ်လုပ်ရတစ်ခုအဖြစ်ပြောဆိုခဲ့ပါတယ်ပြသမကတွင်းရင်းမှုချုပ်ဘန်ကီမွန်းကလည်းလူတက်ကိုတံပိုးမထားရတဲ့စစ်သွေးကြွရဲ့လုပ်ရအဖြစ်နဲ့ပြစ်တင်ရှုတ်ချခဲ့ပါတယ
်ယူကရိန်းနိုင်ငံရှေ့ပိုင်းမှာလောလောလတ်ဖြစ်ပွားတဲ့တိုက်ခိုက်မှုအတွင်းလူ3ယောက်သေဆုံးခဲ့တယ်လို့ဆိုရအရာစီတွေကပြောဆိုသလိုဒီဒေသမှာအပြစ်ခတ်ရက်ဆက်ရေးချက်ချင်းရယူဖို့ EU ဥရောပသမဂ္ဂရဲ့ငွေကြေးမူဝါဒဆိုင်ရာအကြီးအကဲကပြောလိုက်ပါတယ်တဘုံတွေထိန်းချုပ်ထားတဲ့ Donetsk မြို့မှာဘုံကျဲတိုက်ခိုက်မှုတွေကြောင့်စစ်ရုံတစ်ခုရဲ့အပြင်ဘက်မှာအလောင်း3လောက်ထက်မနည်းတွေ့ရတဲ့အကြောင်းမြင်မြင်တွေ့မြင်သူတွေကပြောပါရယ်။၃ချိန်လောက်ဘုံတွေဆက်တိုက်ကြပြီးလူတွေတေခဲ့တာလို့အမည်မဖော်လိုတဲ့ Donetsk မြို့ကတူကပြောပါရယ်။ Debaltseve မြို့တဝိုက်ခွဲထွက်ရေးတဘုံတွေရဲ့ဒီဆက်လက်ထိုးစစ်ဆင်မှုတွေကြောင့်တိုက်ပွဲတွေဖြစ်နေတာဟာပြည်သူတွေကိုအကြီးအကျယ်ထိခိုက်စေသလိုနိုင်ငံရေးအပြေထွက်လာဖို့အတွက်ကြိုးပမ်းချက်တွေကိုလည်းထိခိုက်စေတယ်လို့ EU ဥရောပသမဂ္ဂရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအကြီးအကဲ Federica မူဟာရီနီကကြေညာချက်ထုတ်ပြန်ခဲ့တာပါအရက်သားဒေသတွေမှာဘုံကျဲတိုက်ခိုက်မှုတွေဟာနိုင်ငံတကာလူသားချင်းစာနာမှုဥပဒေကိုအကြီးအကျယ်ချိုးဖောက်တာကြောင့်ဒီလိုတိုက်ခိုက်မှုတွေကိုချက်ချင်းရပ်တန့်ရမယ်လို့သူကပြောပါတယ်အဲ့ဒီနေရာမှာအနည်းဆုံး3ရက်ယာယီအပြစ်အခက်ရဲစဲရေးချက်ချင်းအကောင့်ထဲပေါ်ဖို့လဲ EU ရာရှိကတောင်းဆိုပါတယ်ပြီးခဲ့တဲ့လနောက်ပိုင်းကစပြီးတော့ခွဲထွက်ရေးအဖွဲ့တွေကထိုးစစ်ဆင်မှုတွေလုပ်လာတဲ့အချိန်ဒီဘယ်လာရုစ်မြို့မှာနှစ်ဖက်ငြင်းငြိမ်းဆွေးနွေးမှုတွေစနေနေ့ကပြတ်သွားပြီးခရေကစလို့ခွဲရီအဖွဲ့တွေကကိုပိုင်အုပ်ချုပ်ရေးကြီးညာထားတဲ့ Donetsk နဲ့ Luhansk ဒေသတွေမှာတိုက်ပွဲတွေပြင်းထန်နေတာပါရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1235လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 9885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီမေဂန်တန်မြန်မာပိုင်းစီစဉ်ရဲ့ဗော်ဒူးနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံကိုဒီနှစ်စက်မိုင်နောက်ဆုံးအကျဉ်သွားရောက်ခဲ့တဲ့ကုလသမဂ္ဂလူ့ခွင့်ရေးထူးခုစေရဲ့ခီးစဉ်အဆုံးကောက်ချက်ချပြောကြားချက်တွေဟာမြန်မာနိုင်ငံရဲ့ဗကိအခြေအနေနဲ့ကန့်ညီမှုမရှိဘူးဆိုပြီးမြန်မာအစိုးရကတရားဝင်ကန့်ကွက်လိုက်ပါတယ်။လူခွင့်ရေးစုံစမ်းစစ်ဆေးသူရန်ဟီလီရဲ့မှတ်ချက်တချို့ဟာလက်ခံနိုင်စရာမရှိတဲ့အတွက်အခုလိုတုံ့ပြန်လိုက်ရတာဖြစ်တယ်လို့လည်းပြန်ကြားရေးဝန်ကြီးဦးရထွက်ကပြောပါတယ်
။အဓိကအကျဉ်းကတော့၄ချက်ပေါ့။တစ်ကတော့လူဝင်ကြဆိုးရဲ့အဆုံးဆုံးနဲ့ပတ်သက်လို့ကျွန်တော်လက်မခံတဲ့အကြောင်းနောက်တစ်ခါဥပဒေမှာတင်ထားတဲ့ဥပဒေ၄ရက်နဲ့ပတ်သက်လို့ဒါဒီသူကိုယ်တည်းရအကျန်အကျန်လာဆွေးနွေးပြီးတော့မှဒီလူတွေရဲ့ပါဝင်ဆွေးနွေးမှုနဲ့သုံးဖြတ်မှာတိတိကျကျမျိုးကြိုတင်မှတ်ချက်ပေးတာလက်မခံနိုင်ဘူးဆိုတော့ကျွန်တော်ပြောပါမယ်။နောက်မေယာကိစ္စနဲ့ပတ်သက်လို့ကျွန်တော်ပြင်းထန်ဆောင်ရွက်နေတာမျိုးသင်ဟပ်ပြီးတော့မှပြောဆိုနိုင်ခြင်းမရှိတဲ့ကိစ္စကိုကျွန်တော်ထောက်ပြပါမယ်။နောက်တစ်ခုကတော့နိုင်ငံရေးကျင်းသားများကိစ္စနဲ့ပတ်သက်လို့ကျွန်တော်ပြောတာရှိပါမယ်။အဓိကတော့ကျွန်တော်တို့ဒီ၄ချက်ပေါ့နောက်ဆုံးမှာတော့ကျွန်တော်တို့ဒီ speech နဲ့ပတ်သက်လို့ကျွန်တော်ဘယ်တော့မှလက်ခံမှာမဟုတ်ဘူးဆိုတဲ့ကိစ္စကိုထပ်လောင်းပြီးတော့အတည်ပြုတာရှိပါတယ်။
ကုလသမဂ္ဂထူးခုစလေရဲ့ပြောဆိုချက်တွေဟာတိုင်းပြည်ချုပ်ချယ်အာဏာနဲ့တရားစီရင်စနစ်ကိုဝင်ရောက်ဆွတ်ဖက်ရရောက်နေသလိုလူလူကြားမချေနှံ့မှုတွေအစိုးရရဲ့ကြိုးပမ်းချက်တွေမှာအခက်အခဲတွေကြုံနေတယ်လို့လည်းဒီကနေ့နေဆွဲနဲ့ထုတ်ပြန်လိုက်တဲ့မြန်မာနိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်မှာဖော်ပြခဲ့တာပါကုလသမဂ္ဂမှာလူခွင့်ရေးအစဉ်ခန်းစားတင်သွင်းသူဖြစ်သဘောထားကိုလဲမှုတွေတွတ်တွတ်လုံဆောင်မှုတွေမဖြစ်အောင်ဆောင်ရွက်ဖို့လိုမယ်လို့လည်းသတိပေးခဲ့ပါတယ်ကုလသမဂ္ဂလူခွင့်ရေးထူးခုစလေရဲ့ဇန်နဝါရီလ6ရက်နေ့ကနေ16ရက်နေ့ထိခီးစဉ်အတွင်းမှာတော့ပြစ်ခတ်တွေဖြစ်ပေါ်ရဒေသတွေအပါအဝင်မြန်မာနိုင်ငံနေရာတော်တော်များကိုတွားရောက်ခဲ့ပြီးအစိုးရတာဝန်ရှိသူတွေနိုင်ငံရေးလူမှုရေးအသံဝင်ကလူပုဂ္ဂိုလ်တွေနဲ့လည်းတွေ့ဆုံခဲ့တာပါခီးစဉ်အဆုံးသတ်ချိန်မှာတော့မြန်မာနိုင်ငံကဥပဒေရေးရာကိစ္စတွေတရင်းမီယာတွေပေါ်ထိန်းချုပ်မှုတွေနဲ့ပတ်သက်လို့သူ့ရဲ့စိုးရိမ်မှုတွေကိုလည်းပြောကြားသွားခဲ့တာဖြစ်ပါတယ်
ကွန်မြူနီပြကိုရီးယားဆူရကိုဖြုတ်ချဖို့အမေရိကန်ကကြိုးစားနေတယ်လို့ဆွဆွဲပြီးအမေရိကန်ဆူရနဲ့ဆွေးနွေးပွဲတွေပြန်ဆဖို့ဖြစ်နိုင်ခြင်းမရှိဘူးလို့မြောက်ကိုရီးယားကပြောလိုက်ပါတယ်။မြောက်ကိုရီးယားရဲ့အမြင့်ဆုံးစစ်အာဏာပိုင်အဖွဲ့ဖြစ်တဲ့အမျိုးသားကာကွယ်ရေးကော်မရှင်ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာအမေရိကန်ကိုလက်တုံ့ပြန်တဲ့အနေနဲ့နျူကလ িয়ার နဲ့စိုက်ဘာတိုက်ခိုက်မှုတွေလုပ်သွားမယ်လို့လည်းချိန်ချောက်ထားပါတယ်။လူစုကိုင်းတွေလိုလုပ်နေတဲ့နယ်ချဲ့ဝါဒီအမေရိကန်ကမြောက်ကိုရီးယားကိုတိုက်ခိုက်ဖို့ကြံနေတဲ့စစ်ရေးမဟာဗျူဟာတွေဟာစစ်ခင်းဖို့ရန်လိုတဲ့အဆင့်ကိုပို့ပြီးတော့နှိကက်လာနေတယ်။ဒီအတွက်မြောက်ကိုရီးယားစစ်တပ်နဲ့ပြည်သူတွေကလည်းအမေရိကန်ပြည်ထောင်စုကိုအဆိုးဝါးဆုံးဘေးအန္တရာယ်တွေကြာရောက်အောင်ပြန်လည်တိုက်ခိုက်သွားမယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတဲ့စီးလေးချင်းမှုတွေရှေ့လာတဲ့လှုပ်ဆောင်မှုရှိတယ်လို့ဒီလိုနှစ်စဉ်ပူးတဲ့စီးလေးချင်းမှုတွေလှုပ်တိုင်းမှာမြောက်ကိုရီးယားဘက်ကအခုလိုပြင်းပြင်းထန်ထန်ပြောဆိုမှုတွေကတော့အထူးတဆန့်မဟုတ်တော့ပါဘူး။စီးလေးချင်းမှုတွေဟာမြောက်ကိုရီးယားကိုကျူးကျော်ဖို့ပြင်ဆင်မှုတွေဖြစ်တဲ့ ယ်လို့မြောက်ကိုရီးယားကပြောနေတာပါ။အမေရိကန်သမ္မတဘရက်အိုဘားမားကတိတ်မကြခင်တုန်းကဒီတွေ့ဆုံမင်းမြန်ကတခုမှမြောက်ကိုရီးယားဆူရဟာလည်းတနေ့နေ့ကြာရင်ကြာရှုံးရမှာပါပဲလို့ပြောဆိုခဲ့တာကိုအခုကြေညာချက်ကတုံ့ပြန်မှုရပါတယ်။အမေရိကန်ကမြောက်ကိုရီးယားကိုချေမှုမှုကြိုးစားနေတာကြောင့်အမေရိကန်နဲ့ဆစ်ဆက်ညီနိုင်မှုတွေလုပ်ဖို့မြောက်ကိုရီးယားပြည်သူတွေနဲ့စစ်တပ်ကဆန္ဒမရှိတော့ဘူးလို့ကိုရီးယားဗဟိုသတင်းအေဂျင်စီဝက်ဘ်ဆိုက်မှာတင်ထားတဲ့အခုကြေညာချက်ထဲမှာဖော်ပြထားတာပါရှင်။
အမေရိကန်ရဲ့မောင်းနှင်တဲ့ဒုံးလေရင်နဲ့တိုက်ခိုက်မှုကြောင့်ဆိုမာလီယားနိုင်ငံကစစ်သွေးကြွအယ်ရှာဘက်အဖွဲ့ရဲ့အစစ်မြင့်ခေါင်းဆောင်တူဦးဖြစ်တဲ့ယူဆုဖ်ဒီယက်စနေနေ့ကတည်ဆုံသွားတဲ့အကြောင်းဆိုမာလီနိုင်ငံကပြောပါရတယ်။နိုင်ငံတော်မှန်ကဒင်ဆောမျိုးကလေယောင်းတိုက်ခိုက်မှုအတွင်းတခြားအယ်ရှာဘက်တပ်မှုတွေနဲ့အတူတည်ဆုံသွားတာလို့လည်းဆိုမာလီဆိုရရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ကဖော်ပြခဲ့တာပါ။စစ်သွေးကြွရင်းနဲ့နီးစပ်သူအတိုင်းဝန်းကလည်းတည်ဆုံမှုနဲ့ပတ်သက်လို့ VOA ဆိုမာလီယာဌာနကိုအတည်ပြုပြောဆိုခဲ့ပါရတယ်။ဒီဆုံးသွားတဲ့အယ်ရှာဘက်အဖွဲ့ရဲ့အစစ်မြင့်ခေါင်းဆောင်ဟာဆိုမာလီယာပြည်ရင်းပြည်ပကတိုက်ခိုက်မှုတွေမှာအ திக ကြိုးကန်စီစဉ်နေသူတူဖြစ်တယ်လို့လည်းဆိုမာလီယာအစိုးရကပြောဆိုခဲ့တာပါ။နောက်တစ်လုံးမှာလည်းပောက်ခွဲမှုတွေနဲ့အ திக ကန်တိုက်ခတ်မှုစီစဉ်နေတယ်လို့ပြောပါတယ်။အယ်ရှာဘက်အဖွဲ့ကပြည်ပမှာကျူးလွန်ခဲ့တဲ့တိုက်ခတ်မှုတွေထဲမှာတော့အယက်သား60ကျော်သေဆုံးခဲ့တဲ့2013ခုနှစ်ကနာယိုဘီနိုင်ငံကကုန်တိုက်စီးနှင်းတိုက်ခတ်မှုနဲ့လူပေါင်း90ကျော်သေဆုံးခဲ့တဲ့2010ပြည်နှစ်ကယူကရိန်းနိုင်ငံကမ်ပါလာမြို့တော်ကဘုံးခွဲတိုက်ခတ်မှုတွေလည်းပါဝင်ခဲ့ပါတယ်။
စစ်သွေးကြဘူဂူဟာရမ်အဖွဲ့ဝင်ရာပေါင်းများစွာပေါလူနီကကင်မရွန်နိုင်ငံကိုဖျက်ကျော်လာရာကနိုင်ဂျီးရီးယားနိုင်ငံကစစ်သွေးကြတွေကိုတိုက်ခိုက်ဖို့ဖျက်ကျက်ထားတဲ့ချက်နဲ့ကင်မရွန်နိုင်ငံကတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ခဲ့ပါတယ်။ကင်မရွန်နဲ့နိုင်ဂျီးရီးယားနယ်စပ်ကဖိုတိုဂိုမြို့တွေကိုစစ်သွေးကြတွေဝင်ရောက်လာပြီးတော့ချက်စစ်တပ်နဲ့တိုက်ပွဲတွေဖြစ်တာလို့လည်းမျက်မြင်တွေ့ရတဲ့သူတွေကပြောပါတယ်။တိုက်ပွဲတွေပြင်းထန်တယ်လို့လည်းဒေသခံတွေကပြောပါတယ်ရှင
်။
ပေါ်ပေါ်နေညပိုင်းအတွက်နောက်ဆုံးရထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ပေါ်ပေါ်နေညအတွက်သတင်းလာတွေကိုစတိုက်တင်ဆက်ပေးပါမယ်။အရင်ဦးဆုံးနားဆင်ရမှာကတော့2008ဖွဲ့စည်းပုံပြင်ဆင်တဲ့အခါပြည်လုံးကျွတ်ဆန္ဒခံယူပွဲလုပ်မယ်ဆိုရင်မဲပေးကွင့်ရှိတဲ့သူတွေထဲမှာယာယီတပ်တွေကလက်မှတ်ကိုင်းဆောင်သူတွေမဲပေးကွင့်ရှိတယ်လို့သမရနဲ့ပြည်တော်စုလွှတ်တော်ရဲ့ထောက်ခံမှုတွေအပေါ်မှာအငင်းပေါဝါမှုတွေအခုရက်ပိုင်းဒီအတွင်းစတိုက်ဖြစ်နေပါတယ်။ယာယီတပ်တွေကလက်မှတ်ကိုင်းဆောင်သူဥယေအများဆုံးရှိတဲ့ရခိုင်ပြည်နယ်ရဲ့ဝန်ကြီးချုပ်ဗိုလ်ချုပ်မောင်မောင်အောင်ကတော့လွှတ်တော်နဲ့သမရကဆုံးဖြတ်ပြီးဖြစ်တဲ့အတွက်သူ့အနေနဲ့ဥပဒေအရအကောင်းဆုံးဆောင်ရွက်သွားမယ်လို့ပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတော်ကိုအောင်ရဲမောင်မောင်တင်ပြပေးထားပါတယ်ရှင်။
ပြည်လုံးကျွတ်ဆန္ဒခံယူပွဲဥတွေကျမ်းမှာယာယီတပ်တွေကလက်မှတ်ဝိုက်ကတ်ကင်ဆောင်သူတွေမဲပေးခွင့်ရှိတယ်လို့တမနာနဲ့ပြည်လုံးကျွတ်တော်ရဲ့ဆုံးဖြတ်ချက်ကိုလက်မခံသူတော်များရှိနေကြတာပါ။ယာယီတပ်တွေကလက်မှတ်ကင်ဆောင်သူတွေဟာနိုင်ငံသားတွေမဖြစ်သေးတဲ့အတွက်မဲပေးခွင့်မရှိသင့်ဘူးလို့လည်းအငင်းပွားမှုတွေရှိနေပါတယ်။ယာယီတပ်တွေကလက်မှတ်ကင်ဆောင်သူအများဆုံးရှိတဲ့ရခိုင်ပြည်နယ်အတွင်းကရခိုင်လူမျိုးအများစုကလည်းမွတ်စလင်လူနည်းစုတွေကိုအခုလိုခွင့်ရေးပေးမဲ့အခြေအနေကိုလက်မခံဘဲကန့်ကွက်မှုတွေလည်းရှိနေပါတယ်။ရခိုင်ပြည်နယ်ဝန်ကြီးချုပ်ဘကြုံမမောင်ကတော့အခုကိစ္စနဲ့ပတ်သက်ပြီးတော
့အခုကဥပဒေမှာပါတဲ့ပြင်ကိုသူကလွတ်တော်ကအတည်ပြုရတယ်တော့ကျွန်တော်တို့ကဒါပြန်ပြီးတော့မှဒါကြီးကိုဟိုခြေပဖို့ဆိုတဲ့အနေထားမှာတော့နည်းနည်းတော့ခက်တာပေါ့နော်အဲ့တော့ကျွန်တော်ကတော့ရခိုင်ပြည်နယ်ဝန်ကြီးချုပ်တယောက်ပြောအနေနဲ့ပြောရရင်တော့ဒါကျွန်တော်ရဲ့ဒီရခိုင်ပြည်နယ်ကရခိုင်ပြည်သူပြည်သားတွေရတယ်ဒါနဲ့ပတ်သက်လို့ဟိုဒါကတော့စိတ်ထဲမှာတော့ဒါကတော့ခံစားမှုရှိတယ်ဆိုတာကိုသိရတဲ့ကျွန်တော်အနေနဲ့တော့အချင်းပြောင်းမဲ့ကျွန်တော်ကတော့လုပ်သွားမယ်သဘောမျိုးတော့ရှိတာပေါ့နော်ဒါကျွန်တော်ကလည်းဟိုတစ်ဖက်ကလည်းဒီဝန်ကြီးချုပ်တာဝန်ထမ်းဆောင်တယ်လို့တစ်ဖက်ကလည်းဒါကျွန်တော်ရဲ့ဒီရခိုင်တိုင်းနိုင်ငံရဲ့အမျိုးသားရေးကိစ္စနဲ့ဆက်ဆံတာဖြစ်တဲ့အတွက်ကျွန်တော်ကတော့တမတက်ချက်နဲ့ပဲဒါဥပဒေပေါင်းရင်းရရည်တည်ပြီးတော့မှဒီကိစ္စကိုကျွန်တော်ကအကောင်းဆုံးဖြစ်အောင်ဒါကျွန်တော်ကကြော်တော်နိုင်အောင်တော့ကျွန်တော်ဆောင်ရွက်မှာပေါ့
အမေရိကန်နိုင်ငံအပါအဝင်ကမ္ဘာနိုင်ငံတော်များများမှာယာယီတပ်တွေကလက်မှတ်ကိုင်ဆောင်သူတွေအနေနဲ့မဲပေးခွင့်မရှိဘူးလို့နိုင်ငံရေးလေ့လာသူတို့ကပြောပါတယ်မြန်မာရေးလိလကဲ့ဖြက်ဥပပိုလ်ကြောင့်ချင်းကတော့အခုလိုယာယီတပ်တွေကလက်မှတ်ကိုင်ဆောင်သူတွေကိုမဲပေးခွင့်ရှိတယ်လို့ပြောဆိုရတဲ့ပြောင်းတော်ရဲ့ဆုံးဖြတ်ချက်တွေပေါ်မှာသူကအခုလိုဝေဖန်လိုက်ပါတယ
်ဟိုဥကတော့ဒါကိုစန့်ကျင်တယ်ရှင်းရှင်းပြောရင်ဘယ်သူပဲထောက်ခံထောက်ခံနော်ဆိုတော့ရှင်းပြောရင်တော့ဒီဟာကဘာလဲဆိုတော့ဘယ်နိုင်ငံမှမဆိုနော်any form of temporary ဘာလို့ဘယ်နိုင်ငံမှမဆိုယာယီဖြစ်နေတဲ့လူတွေဘယ်တော့မှကွာချချက်ကဟလာတိုင်းရင်းသားနဲ့ဒီနိုင်ငံသားနဲ့ကွာတာကအဲ့ဒါပဲနိုင်ငံရေးဖိအားပေးမှုကြောင့်လို့ပဲဥကယူဆတယ်ဥကတော့ဘာပဲဘာအကြောင်းကြောင့်ပဲကြောင်းပဲဖြစ်ဖြစ်ဥလုံးကသဘောမတူဘူးအော်အဲ့ဒီအတွက်ဒီကြမ်းကြင်တာမရှိသေးတဲ့လူကိုသူတို့ကယာယီပဲသဘောထားတယ်သစ္စာခံမှုသဘောမထားဘူးတိုင်းပြည်ပေါ်သစ္စာမခံမဲနဲ့ဘယ်သူ့ဘာမှမပေးခွင့်ရမရှိဘူး
ဒီလိုမှမွတ်စလင်အများစုနဲ့စုဖွဲ့ထားတဲ့အမျိုးသားဖွံ့ဖြိုးတိုးတက်ရေးနဲ့ရင်းနှီးရေးပါတီရဲ့ပြောခွင့်ရှိသူဦးစလင်ကတော့ယာယီတပ်တွေကလက်မှတ်ကိုင်ဆောင်သူတွေမဲပေးခွင့်ရှိတယ်လို့ဆွေရနဲ့သက်တော်ရဲ့ဆုံးဖြတ်ချက်တွေပေါ်မှာကြိုဆိုတယ်လို့သူကပြောပါတယ် အဲ့ဒါဆိုရင်ဟုတ်စာနည်းနည်းကအဆုံးဖြတ်ခဲ့တဲ့ရက်ဖရန်ဒမ်ဒရက်ဖ်လောနဲ့ပတ်သက်ပြီးတော့ကျွန်တော်ကတော့တော်တော်ကိုတရားမျှတာတယ်လို့ကျွန်တော်တင်ပါတယ်ဖေဖော်ဝါရီလနည်းနည်းပြည်တော်တို့စီဝေးတွေကျွန်းမှာနှောင်းရှိပွဲစည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေကျမ်းအတီးပြူရေးပြည်လုံးကျစနာခံယူဝယ်ဥပဒေကျမ်းလို့အမည်ပေးထားတဲ့ဒီဥပဒေကျမ်းကိုအကျင့်နဲ့ဆွေးနွ
ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးဗျဖွဲ့စည်းပုံအခြေခံဥပဒေကနိုင်ငံသားမဟုတ်တဲ့လူတွေကိုနိုင်ငံတို့ရဲ့နော်အချုပ်အခြာအာဏာနဲ့ပတ်သက်လို့ဆုံးဖြတ်ပိုင်ခွင့်ပေးမထားဘူးအဲ့ဒီတစ်ခုဒီနဲ့ကိုနိုင်ငံသားမဟုတ်တဲ့လူကိုမေးပေးခွင့်ပြုရဲဆိုတာကဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာတကယ်ကို
အမတန်ကြီးကြီးတဲ့ပြဿနာဖြစ်သွားပြီ။တရားအနေနဲ့ဒီအချက်ဟာသံတမန်ရှိဖွဲ့စည်းပုံနဲ့စတင်နေလို့ပြောဆိုလာတဲ့အတွက်ဒီကိစ္စနဲ့ပတ်သက်ပြီးတော့အခြေခံဥပဒေခုံရုံးမှာအဆုံးဖြတ်ခံဖို့တင်ပြလာရရှိတယ်လို့လည်းကြားပါတယ်။အဲ့ဒါရောအခြေအနေဘယ်လိုရှိလဲခင်ဗျ။အဲအဲ့ဒါလေးကလုံနေတယ်ဗျ။ကျွန်တော်တို့မိတ်ဆွေကျွန်တော်တို့ဘက်ကပါတီဘက်ကလည်းလက်မှတ်တွေစုဖို့အတွက်ရဲ
လို့ဝိုက်ကက်ကန်ဆောင်သူတွေမဲပေးခွင့်ရှိတယ်လို့ဆုံးဖြတ်ချက်ရှိပေမဲ့သူတို့အနေနဲ့တော့ရခိုင်ပြည်နယ်အတွင်းမှာရှိတဲ့မွတ်စလင်လူနည်းစုတွေနိုင်ငံသားဖြစ်လာဖို့ကတော့1982နိုင်ငံသားဥပဒေနဲ့ပဲဆုံးဖြတ်မှာဖြစ်တဲ့အကြောင်း VOA ကိုပြောဆိုပါတယ်ခင်ဗျာ
ကိုအောင်ရဲမောင်မောင်ပါရှင်ဖွဲ့စည်းပုံပြည်ရေးယာယီတပ်တွေကလက်မှတ်ကိုင်းဆောင်သူတွေကိုမဲပေးခွင့်ပေးလိုက်တဲ့အပေါ်မှာဥပဒေကျွမ်းကျင်သူရဲ့အမြင်ကြည့်ရအောင်ပါပြည်တော်စုလွတ်တော်ကနေအတည်ပြုပေးခဲ့တဲ့ဖွဲ့စည်းပုံပြင်ဆင်ရေးဆိုင်ရာပြည်လုံးကျွဆန္ဒခံယူပွဲဥပဒေကြမ်းကြောင့်ယာယီနိုင်ငံသားလက်မှတ်ကိုင်းဆောင်ထားတဲ့သူတွေအနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးဆန္ဒခံယူပွဲမှာမဲပေးခွင့်ရယုံသာမကအထွေထွေရွေးကောက်ပွဲတွေမှာပါမဲပေးခွင့်ရဖို့လမ်းပွင့်သွားစေခဲ့တယ်လို့ဆိုရင်မှုတွေရှိနေပါတယ်မဲပေးခွင့်နဲ့ပတ်သက်လို့အစိုးရရောလွှတ်တော်မှာဒီအယူအဆဒီမူဝါဒရှိနေတဲ့အတွက်ဖြစ်တယ်လို့ဥပဒေရေးရာကျွမ်းကျင်သူဖြစ်တဲ့တရားလွှတ်တော်ရှင်နေဦးတန်းမောင်စစ်တွေကပြောပါတယ်ဦးတန်းမောင်စစ်တွေကိုကိုသားညုံကဆက်သွယ်မေးမြန်းထားပါတယ်ရှင
်လက်ရှိတည်ဆဲဥပဒေတွေအရယာယီနိုင်ငံသားလက်မှတ်ကန်ဆောင်သူတွေအနေနဲ့ထူးထူးရွေးကောက်ပွဲမှာမဲပေးခွင့်ညီရနေတာကြောင့်လွှတ်တော်မှာတိုင်းသားပါတီချို့ကကန့်ကွက်တင်ပြမှုတွေရှိနေကြမှာပဲအခုလိုဒီဆန္ဒခံယူပွဲဥပဒေကြမ်းထဲမှာယာယီနိုင်ငံသားလက်မှတ်ကန်ဆောင်သူတွေကိုမဲပေးခွင့်လွှတ်တော်ကအတည်ပြုပေးလိုက်တာမို့လို့ရခိုင်တိုင်းသားတွေအပေါ်ဝင်တိုင်းသားချို့အတော်လေးလှုပ်လှုပ်ခတ်ခတ်ဖြစ်ခဲ့ပါတယ်တနင်္ဂနွေလုံးတိုင်းသာရယာယီနိုင်ငံသားလက်မှတ်ကန်ဆောင်သူတွေဟာ15သိန်းလောက်ရှိတယ်လို့သိရပြီးတော့အဲ့ဒီထဲမှာ7သိန်းကျော်ဟာရခိုင်ပြည်နယ်အတွင်းမှာရှိတယ်လို့သိရပါတယ်အခုလိုဒီဆန္ဒခံယူပွဲမှာယာယီနိုင်ငံသားတွေမဲပေးခွင့်ပြုလိုက်တာကြောင့်ယူကောက်ပွဲမှာပါသူတို့မဲပေးခွင့်ရဖို့အလားအလာဖြစ်သွားတယ်လို့တရားလွှတ်တော်ရှိနေဦးတမ်းမောင်စစ်တွေကယူဆပါတယ
်ဆန္ဒခံယူပွဲအတွက်ပါပဲဒါပေမဲ့ဒီဟာကဟိုယူကောက်ပွဲဥပဒေရဲ့ရှေ့ပြေးလို့ပြောလို့ရတယ်အပေါ်ရတော့ဗျာအခြေခံဥပဒေမှာအရေးကြီးတဲ့ပုံမှန်တွေကိုပြောင်းမယ်ဆိုရင်နိုင်ငံသားမဲဆန္ဒရှင်တွေရဲ့85ရာခိုင်နှုန်းတော့50ရာခိုင်နှုန်းကျော်တော့ဗါတော့အဲ့လိုဟိုဥစ္စာပေါ်ခက်ခဲတဲ့ပုံတွေပြောင်းဖို့အတွက်လှုပ်တာဆိုတော့တဘောတော့အခြေခံဥပဒေကိုတော့ပြောင်းနိုင်တဲ့အဲဆန္ဒခံယူပွဲအတွက်ကိုခွင့်ပြုတယ်ဆိုရင်ပန်းမအမတ်တွေကိုရွေးတယ်လို့လွှတ်တော်အတွက်အမတ်တွေကိုရွေးတာမှာတော့အဲ့တော့သေချာပေါက်ဒီဟာဒီဝိုက်ကတ်ကိုခွင့်ပြုရမယ်ဆိုရက်မိစိမ့်ပြလိုက်တဲ့သဘောပါပဲ
။ဘာကြောင့်ပါလဲခင်ဗျာ။ဘာကြောင့်တေချာလောက်ဖြစ်သွားပြီလဲခင်ဗျာ
။ဟို sensitive ဖြစ်တဲ့ politically sensitive ဖြစ်တဲ့ဟိုအရေးပါတဲ့ပုံမှန်တွေကိုကြောင်းမယ်ဆိုရင်ပြည်လုံးကျဆန္ဒခံယူပွဲအဆင့်ထိလုပ်ရတယ်။ဒီတဲ့ဟိုအရေးသိမ့်မကြီးတဲ့ဒီတဲ့ပို့ပြီးတော့ဥစားပေါ့လေ။ဥပဒေမှာဆိုရင်တော့နှိမ့်နဲ့ဒီရွေးကောက်ပွဲဥပဒေမှာလည်းဒီဝိုက်ကတ်ကိုပဲပြည့်ဝင်ပြီးဖို့ဆိုတာတေချာလောက်ဖြစ်သွားတယ်လို့ကျွန်တော်တွေးတယ်ပေါ့နော်
။ဟုတ်ကဲ့ပါခင်ဗျ။ Now ကျွန်တော်တခုသိချင်တာလက်ရှိတီဇဲရွေးကောက်ပွဲဆိုင်ရာဥပဒေဒီထဲမှာကောဒီယာယီနိုင်ငံသားတွေကိုမဲပေးခွင့်ပေးထားလား
။ဒီဥပဒေအရင်ရှိတယ်ပဲပြောပြောမရှိဘူးပဲပြောပြောအခုဒါကိုဝိုက်ကတ်တွေကိုအဲမဲဆန္ဒပေးခွင့်မပေးသင့်ဘူးလို့ပြည်တော်စုမတော်ဟောပြည်သူတော်အမျိုးသားလူတော်မှာအလုံးဟိုတော်တော်များများတိုင်းရင်းသားပါတီတွေပေါ့နော်ရခိုင်ပါတီဥဆောင်မှုတော့အခုတင်နေတော့ပေါ့ကတောင်းတဆယ်တော့ဟိုက်ကတ်ကိုမဲပေးခွင့်ပေးခဲ့တယ်ဗျာအဲ့ဒါကိုမကြိုက်လို့အခုပြည်အောင်စုလွတ်တော်မှာတောက်လျှောက်ဆန့်ကျင်ကန့်ကွက်နေခဲ့ကြတုန်းမှာအခု2015ဆိုတော့တာဝန်ကနီးကြတော့မှဒီပြည်လုံးကျဆန္ဒခံယူပွဲဥပဒေမှာဟိုက်ကတ်ကိုမဲပေးခွင့်ပြည်ပြည်အောင်စုလွတ်တော်ကဆုံးဖြတ်လိုက်တာဆိုတော့ဥပဒေတော့ဖြစ်တယ်ဗျာအတော်များများဒီအမြင်ကတော့ရှင်းသွားပြီဒီဟိုက်ကတ်ကိုမဲပေးခွင့်ပေးတော့မယ်ဆိုတော့
2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းအတည်ပြုရေးပြည်လုံးကျဆန္ဒခိုင်ဝဲဥပဒေကြမ်းကိုဖေဖော်ဝါရီလ2ရက်နေ့တုန်းကပြည်အောင်စုလွှတ်တော်မှာအခြေတင်ကိုဆွေးနွေးခဲ့ကြရတာပါရခိုင်လွှတ်တော်မှတ်တွေကအဲ့ဒီထက်မှပါတဲ့ယာယီနိုင်ငံသားတွေမေပေးကွန့်ကိုကန့်ကွက်ခဲ့တယ်လို့ပဲလွှတ်တော်ထဲမှာရှိတဲ့မွတ်စလင်လွှတ်တော်အမတ်တွေနဲ့ဝါနဲ့မိုင်းလာဒေသလွှတ်တော်အမတ်တွေကတော့ထောက်ခံဆွေးနွေးကြပါတယ်မဲခွဲတဲ့နေရာမှာတော့ယာယီနိုင်ငံသားတွေမေပေးကွန့်ရှိတဲ့ဆိုတဲ့ချက်ကအနိုင်ရခဲ့ပါတယ
်ကိုသားညိုဦးပါရှင်ရှမ်းပြည်နယ်မိုးမိတ်မြို့နယ်နဲ့မန္တလေးတိုင်းမိုးကုံမြို့နယ်အကြားမှာမြမအစိုးရတက်မတော်နဲ့ပလောင်လက်နက်ကင်တက်ကြား၃ရက်ကြာတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ဒေသခံရွာသားတထောင်နီးပါးဟာမိုးကုံမြို့ကဖုန်ကြီးကျောင်းတွေနဲ့နီးစပ်ရာဆွေမျိုးမိတ်ဆွေတွေရဲ့နေအိမ်တွေမှာထွက်ပြေးတိမ်းရှောင်နေရပါတယ်။တိုက်ပွဲတွေရဲ့အတွင်းမှာအစိုးရတက်ဖက်ကလေကြောင်းအကူနဲ့ပါတိုက်ခိုက်တာရှိတဲ့အကြောင်းဒေသခံတွေကပြောဆိုပြီးတော့နှစ်ဖက်တိုက်ပွဲထဲမှာအရက်သားတချို့လည်းထိခိုက်ဒဏ်ရာရခဲ့တယ်လို့သိရပါတယ်။အကြောင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့မိုးမိတ်မျိုးနယ်နဲ့မိုးကုတ်မျိုးနယ်အကြားမှာအစိုးရတပ်နဲ့တအန်းခေါ်ပလောင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့ TNLA အကြားတိုက်ပွဲတွေဟာဒီလ2ရက်နေ့ကစတင်ဖြစ်ပွားခဲ့ပြီးအင်္ဂါနေ့ကတော့တိုက်ပွဲတွေပြင်းထန်ခဲ့သလိုနှစ်ဖက်အကြအဆုံးတွေလည်းရှိခဲ့ပါတယ်။ဒီတိုက်ပွဲတွေကြောင့်မိုးမိတ်နဲ့မိုးကုတ်မြို့နယ်အတွင်းကကျေးရွာ၄ရွာလောက်ကရွာသူရွာသားတွေဟာမိုးကုတ်မြို့ကိုတင်းရှောင်ထွက်ပြေးနေရတယ်လို့စစ်ဆောင်လွယ်စာရွာသားတယောက်ကအခုလိုပြောပါတယ်
။ဒီလက်ရှိမှာခြေရာကြောင့်မှာပဲစုနေတော့နော်မိုးကုတ်အခြေအကြောင်းမှာစုတယ်။ဒီကြတော့တချို့ကလည်းကိုမိတ်ဆွေကိုအစီအိမ်မှာတွားတယ်။မျိုးတွားတာများတယ်။၃လေးရွာရှိတယ်။လွယ်စာလွယ်ဝဲပြတရားပြပြအောင်ရွာဟိုလွယ်စာသတ်ထားရပဲကျွန်တော်တို့ရောက်ရင်300ကျော်ပြီမှာပေါ့နော်။ဒီလေဝဲ100ကျော်၊ 200 ကျော်၊ 300 ကျော်ပေါ့နော်။ပင်းဒီကတော့လူကြီးများတယ်ဗျ။သူတို့ကသဘောရှိတယ်၊သဘောကမပြေဘူး။အပေါင်းလုံးပေါင်းဆိုင်မှာ100 900လောက်တော့ရှိမှာပေါ့။အာရွာကျတော့ဒီယမိယထနဲ့ရလူကြီးလောက်ပဲကျန်နေကြ
။လောလောဆယ်မိုးကုံမျိုးကအရှိရွာဖုန်ကြီးကျောင်းမှာစစ်ဆောင်ရွာသား221ယောက်ရောက်ရှိနေပြီးတချို့ရွာသားတွေကတော့ရွှေကျောင်းဈေးကျောင်းနဲ့ဘုံသာဖုန်ကြီးကျောင်းတွေမှာရောက်ရှိနေတယ်လို့မိုးကုံမျိုးကန်တွေကပြောပါတယ်။ရောက်ရှိနေတဲ့စစ်ဆောင်ရွာသားတွေကိုလက်ခံထားတဲ့ဖုန်ကြီးကျောင်းတွေနဲ့မျိုးကန်တချို့ကထောက်ပံ့ပေးထားတယ်လို့လည်းစစ်ဆောင်လွယ်စာရွာသားကပြောပါတယ်။မိုးကုံမျိုးရဲစခန်းကတာဝန်ကျရဲရရှိတဦးကတော့မိုးကုံမျိုးကိုစစ်ဆောင်ရွာသားတချို့ရောက်ရှိနေကြောင်းသတင်းကြားသိပေမဲ့အတိအကျမသိကြောင်းပြောပါတယ်။ဒီအပိုင်းတွင်ဖြစ်ပွားတဲ့ဒေတာတွင်ကတိုက်ပွဲအခြေအနေနဲ့အရက်သားတွေထိခိုက်မှုအခြေအနေကိုတော့လွယ်စာရွာသားကအခုလိုဆက်ပြီးပြောပါတယ်
။မင်းည၄နာရီနေ့စဝင်တာပေါ့နော်သူတို့ဒီကြောင်ရဟရင်နဲ့20ဘုံလက်ကျဲတဲ့ဟိုလူမျိုးလဲပြစ်တယ်ဂျုံကြည့်လူမျိုးလဲအစက်ပေါင်းမနေဟုတ်ကြဒီကနေ့အချိန်နေကျတော့နည်းနည်းစစ်ကြောင်းနဲ့အင်အားထည့်တာပဲတွေ့တယ်။ဒီထိခိုက်ဒဏ်ရာရတာကစံချလာတောင်းတော်မှာ5ယောက်ဒဏ်ရာရတယ်အဲ့ဒီပြင်းအောင်မင်းပြုတ်ရွာက3ယောက်ရတယ်။အာမနေ့က5ယောက်အဲ့ဒီပြင်းနေ့ရက်နေ့က3ယောက်သူတို့ဘုဘုတ်ဆေးုံမှာပဲပို့ထားတယ်လို့ပြောလို့ရ
။အစိုးရဘက်ကဒီကနေ့ထုတ်ပြန်တဲ့သတင်းမှာတော့မိုးကုတ်မိုးမိတ်ကာလန်အရှိဘက်ချမ်းကကြေးရွာတွေမှာ TNLA ကဒေသခံပြည်သူ2ယောက်ကိုဖမ်းဆီးတာစစ်ကြေးကောက်တာရိခါစုဆောင်းတာတွေရှိနေတာကြောင့်အစိုးရစစ်ကြောင်းကလိုက်လံရှင်းလင်းရမှာဒီလ2ရက်နေ့ကမိုးမိတ်မြို့နယ်ရွှေချောင်းပင်ကြေးရွာမှာတိုက်ပွဲဖြစ်ပွားကြောင်း3ရက်နေ့ကရွှေချောင်းပင်အနောက်ဘက်ချမ်းမှာတိုက်ပွဲထပ်မံဖြစ်ပွားကြောင်းဖော်ပြပါတယ်။ဒီတိုက်ပွဲတွေအတွင်းမှာ TNLA က10ယောက်တပ်မတော်က9ယောက်ကြာဆုံးခဲ့တယ်လို့လည်းဖော်ပြပါတယ်။ပလောင်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူမိုင်အိုက်ကျော်ကဒီကနေ့တိုက်ပွဲအခြေအနေကိုအခုလိုပြောပါတယ်
။ဟုတ်ကဲ့ဒီနေ့တပ်ဖွဲ့ဒီမနေ့ကူလာရီလောက်ကနေဒီကျွန်တော်မူကိုပြည်နယ်လောက်ကြာမှာတော့ဒီကျွန်တော်ဖွဲ့တပ်ဆွဲထားတဲ့တောင်ပေါ်မှာဒီအစိုးရတပ်ဖွဲ့ကဒီနေ့ကျွန်တော်ဘုံနှလုံးလာကျေတော့တယ်။တပ်ဖွဲ့ကတော့အောက်ကြီးအောက်ကတပ်ဖွဲ့တော့ကျတာတော့မရှိဘူး။
၃ရက်နေ့ကဖြစ်တဲ့တိုက်ပွဲမှာတော့အစိုးရတပ်ဘက်ကလေကြောင်းကပါတိုက်ခိုက်တာတွေရှိကြောင်းနဲ့ပလောင်တပ်ဖွဲ့ကဘိန်းနေနေဆောင်ရွက်ရာမှာဘိန်းကျမ်းမှာတွေ့ရှိသူ2ဦးကိုဖမ်းဆီးခဲ့တဲ့နောက်ဒီလ2ရက်နေ့ကတိုက်ပွဲစတင်ခဲ့တယ်လို့ပြောပါတယ်။ပလောင်တပ်ဖွဲ့ကအစိုးရနဲ့အပြည့်အခတ်မရက်ဆဲသေးတဲ့အဖွဲ့တစ်ခုဖြစ်ပြီးရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းမှာအစိုးရတပ်နဲ့မကြာခဏဆိုသလိုတိုက်ပွဲဖြစ်ပွားနေပါတယ်။ဒီလ2ရက်နေ့ကလည်းနမ်တူမြို့နယ်အတွင်းမှာတိုက်ပွဲဖြစ်ခဲ့ပါသေးတယ်။ဒီအပိုင်းတွေအတွင်းကချင်ပြည်နယ်ဖားကန်ဒေသအတွင်းမှာလည်းအစိုးရနဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြားတိုက်ပွဲတွေထပ်မံဖြစ်ပွားခဲ့ပြီးနှစ်ဖက်ထိခိုက်ကြဆုံးတာတွေရှိခဲ့ပါတယ်။ အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေအကြားမှာတော့တနိုင်ငံလုံးအပြစ်ခတ်ရစေးရေးစာချုပ်လက်မှတ်ရေးထိုးနိုင်ဖို့အတွက်နှစ်ဖက်ဆွေးနွေးနေရမှာဒေလ၁၂ရက်နေ့ပြည်တော်စုနေ့မှာလက်မှတ်ရေးထိုးနိုင်ဖို့ယူရဲကြောင်းသတင်းထုတ်ပြန်ထားပေမဲ့လောလောဆယ်မှာတော့တိကျတဲ့သဘောတူညီချက်မရကြသေးပါဘူး။
ကိုမိုးစောပါရှင်ထိတ်တန့်ရောက်မြန်မာနိုင်ငံဆိုင်ရာသတင်းလွှာတွေကတော့ဒီလောက်ပါပဲ VOA American အသံရဲ့ဗုဒ္ဓဖူးနေ့ညမြန်မာဘာသာအစီအစဉ်တွေကိုနားထင်နားဆင်နေရတာဖြစ်ပါတယ်နောက်ထပ်ဒေတာတွင်းကသတင်းလွှာတစ်ပုဒ်ကိုတင်ပြပေးပါမယ်ရှင်ကမ္ဘာပေါ်မှာရင်ကျိုးပိတ်ဆို့မှုအဆိုးဝါးဆုံးမြို့ကြီး၁၀မြို့ထဲမှာအရှိတောင်အာရှဒေတာကမြို့၃မြို့ပါဝင်ပါတယ်သိမကြခင်ကလေးလာချက်တစ်ခုအရာကဘာတဝန်းကရင်မောင်းသူတွေဟာသူတို့ရဲ့ရင်မောင်းခြင်းရဲ့ဖြန်းမြသုံးပုံတစ်ပုံလောက်ကိုရင်ကြောထဲမှာပိတ်ဆို့ပြီးတော့အချိန်ကုန်နေရတယ်လို့ဆိုပါတယ်ရင်ကြောပိတ်ဆို့မှုအစိုးဆုံးစည်ရင်ရဲ့နံပါတ်၈နေရာမှာရှိတဲ့ထိုင်းနိုင်ငံဘန်ကောက်မြို့တော်ကနေ VOA သတင်းတောင်စတိဟာမန်သတင်းပေးပို့ထားတဲ့သတင်းလွှာကိုတော့မက်ခင်ဖြူတွေးကပြောပြပေးပါရှင်
ကမ္ဘာပေါ်ကအဆိုးဝါးဆုံးရင်ကျောပိတ်ဆို့မှုတွေကြားမှာအာရှမြို့ကြီးတွေကရင်မောင်းသူတွေညှိတွားမောင်းနေနေကြရတာကတော့မထူးဆန်းတော့ပါဘူး။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့ကရင်ကျောပိတ်ဆို့မှုကတော့ရင်တွေဘလို့မှရှေ့ဆက်လို့မရအောင်ကိုဆိုပါရယ်။တုံတုံ GPS satellite မြေပုံလမ်းညွှန်ဆက်နဲ့ကမ္ဘာတဝန်းကမြို့ကြီး88မြို့မှာရင်မောင်းနေကြသူတွေရဲ့အချက်အလက်တွေကိုအခြေခံထားတဲ့လေလာသုံးသပ်ချက်မှာတော့ကားတွေလုံးဝရပ်သွားတဲ့အထိရင်ကျောပိတ်ဆို့မှုဆိုးဝါးလို့တဲ့တူရကီနိုင်ငံအစ္စတန်ဘူမြို့ထက်ဂျကာတာမြို့ကပူဆိုးပြီးတော့ထိတ်ဆုံးနံပါတ်၁နေရာမှာရှိနေပါတယ်။အစ္စတန်ဘူပြီးရင်တော့မက္ကဆီကိုနိုင်ငံမက္ကဆီကိုမြို့ကနံပါတ်၃နောက်အင်ဒိုနီးရှားနိုင်ငံဆူရာဘာယာကနံပါတ်၄နဲ့ရုရှားစိန့်ပီတာစဘတ်မြို့ကနံပါတ်၅နေရာတွေမှာလိုက်ပါတယ်။ Magnetic Stop Start Index လို့ခေါ်တဲ့ရင်ကျောပိတ်ဆို့မှုစရင်ရဲ့ထိတ်ဆုံးစက်နိုင်ငံထဲမှာတော့မော်စကို၊ရောမ၊ဘန်ကောက်ကွာလာလာဂျာရာနဲ့ဘွဲဒူအဲရစ်မြို့တွေလည်းပါပါတယ်။တရုတ်နိုင်ငံမှာတော့ရှန်ဟိုင်းမြို့ကရင်ကျောပိတ်ဆို့မှုဟာဘေကျင်းမြို့ထက်ကိုပိုပြီးတော့ဆိုးနေတာတွေ့ရပါတယ်။ရှန်ဟိုင်းမြို့ကရင်မောင်းသူတွေဟာကားပေါက်တဲ့အချိန်ရဲ့33ရာခိုင်နှုန်းကရင်ကျောထဲမှာပိတ်ဆို့နေတာဖြစ်ပြီးတော့ဘေကျင်းမှာကတော့28ရာခိုင်နှုန်းလောက်ရှိပါတယ်။တရုတ်ပို့ဆောင်ရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာဌာနညွှန်ကြားရေးမှူးယူဂအန်တီဝင်တာတို့ကဂျကာတာမြို့မှာရေအသွားလာအရှုပ်ဆုံးအချိန်တူသွားခဲ့မှုတဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ်။
Once you get out from your house, if you live sort of like in the city center area, then you will obviously meet with
ညရဲမှာနေတဲ့သူဆိုရင်တော့အင်းကားနေအပြင်ကိုထွက်လာတာနဲ့ကားပိတ်တာကိုတက်တက်ကြုံရမှာအသေးချပါပဲ
။လူရဲ့24သန်းနေထိုင်တဲ့ဂျကာတာမြို့မှာရင်းအသွားလာတွေရဲ့73ရာခိုင်နှုန်းကပဲအများဆုံးရင်းတွေဖြစ်ပါတယ်။ဂျကာတာမြို့တော်ရဲ့အများဆုံးခီးသွားလာရေးစနစ်မှာရည်တိပြုတ်တယ်မှုတွေဟာ2004ခုနှစ်ကမှစပြီးတော့ရှိလာတာပါ။ဂျပန်နိုင်ငံကငွေကြေးအများဆုံးစိုက်ထုတ်ပေးထားတဲ့ပြောက်ယထာစနစ်ဆောက်လုပ်မှုတွေကိုတော့အခုစတင်နေပါပြီ။အဲဒီဝီဒါတိုကတော့ဒီတိဆောက်မှုကတိတ်မကြီးသလိုစောက်တာကလည်းတောက်ကြလို့တယ်လို့ပြောပါရယ်
။ We had a late start in realizing that economic growth and also population growth needs to be
ဒီဘဝရဲ့ပုံမျိုးတူတက်လာတာကိုကျွန်တော်သတိထားမိတာအတော်နောက်ကြပါရယ်။ဒါအပြင်လူဦးရေတိုးလာတဲ့ပုံမှာလည်းထက်တွက်ဖို့လိုပါရယ်။ဒါတွေကိုသတိထားမိတာကနှစ်နည်းနည်းပဲရှိပါသေးတယ်
။ရေကြောပိတ်ဆို့မှုတွေကိုရော့လဲအောင်ကြိုးစားတဲ့အနေနဲ့အစိုးရကတက်စီရောက်သူတွေကိုဝေကြီးဆိုင်ထုတ်ပေးနေတာတွေကိုရက်လိုက်တယ်လို့မြို့တော်ကအဓိကလမ်းပါကြီးတွေပေါ်မှာမော်တော်ဆိုင်ကယ်သွားလာမှုတွေကိုလည်းတားမြစ်ခဲ့ပါတယ်။လမ်းမဲတိကျရင်ရေကြောအပိတ်ဆုံးမြို့ပတ်လမ်းတစ်ခုမှာအွန်လိုင်းကနေဝေပေးချေရတဲ့စနစ်သုံးသွားနိုင်အောင်လုပ်သွားဖို့ဂျကာတာမြို့ကပြင်ဆင်နေပါတယ်။အဒီဝဒတူကတော့နေ့စဉ်ရေအသွားလာတွေပိတ်ဆို့မှုမရှိဘဲအခုထက်ပိုပြီးတော့မြင်းမြတ်ဆက်ဆက်သွားလာနိုင်အောင်စီစဉ်လှုပ်ဆောင်တင်တယ်လို့ပြောပါတယ်။
That will move people from private cars and motorcycles to public transport.
ဒါမှသာကိုယ်ပိုင်ကားတွေနဲ့မော်တော်ဆိုင်ကယ်စီးကြတဲ့သူတွေအနေနဲ့လာမယ့်နှစ်အနည်းငယ်တွင်အများဆုံးရင်တွေကိုပြောင်းစီးလာကြမှာပါ
။ဒီလိုအပြောင်းအလဲတွေမဖြစ်သေးခင်အချိန်ထိကတော့ဂျက်ကာမျိုးကသွားလာနေကြသူတွေအနေနဲ့ကမ္ဘာပေါ်မှာရင်သွားလာရှင်းရှင်းနဲ့အကောင်းဆုံးသွားနိုင်တဲ့မျိုးတွေအဖြစ်စစ်တမ်းမှာမှတ်တမ်းတင်ထားတဲ့ဖင်လန်နိုင်ငံတမ်ပရာမျိုးနဲ့နယ်သာလန်နိုင်ငံရော်တဒမ်မျိုးတွေကိုအားကျနေဖို့ပဲရှိပါရဲ့ရှင်။
မခင်ဖြူထွေးပါရှင်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြမြန်မာမီဒီယာမြင်ကွင်းမြန်မာရေးသုံးသပ်ချက်နဲ့အတူမြန်မာတခွင်အစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့58တို့ကနေနားဆင်ကြဖို့ရှိပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်
ဒီအစီအစဉ်ကိုည9:00အစီအစဉ်ပြပြချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ဖေဖော်ဝါရီလ4ရက်ဗုဒ္ဓဖူးနေ့ညပိုင်းထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုဒုတိယပိုင်းအစီအစဉ်ကိုတော့လှိုင်းဒိုမီတာ2532 51တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဗုဒ္ဓဖူးနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးနေတဲ့အထက်မြန်မာမီဒီယာမြင်ကွင်းနဲ့အတူနားဆင်ရမှာကတော့
ဟိုမြန်မာပြည်မီဒီယာကိုဘယ်သူမှဖန်တီးရတာမဟုတ်ဘူး။ဒီစစ်အာဏာရှင်တွေကပဲဖန်တီးရတာသူတို့တွေကနှစ်ပေါင်းများစွာဖိတ်ဆို့ထားပြီးတော့ဟိုအမကြီးရဒီအမကြီး
အကြခင်အပြည့်စုံမြမအရေးသုံးသက်ချက်မှာနားဆင်ရဖို့ရှိပါတယ်မြမတခွင်အစီအစဉ်ကိုလည်းတင်ဆက်ပေးပါမယ်အပတ်စဉ်ခဏတွေကိုမတင်ဆက်ခင်မှာနိုင်ငံတကာသတင်းတပုတ်ကိုအရင်ဦးဆုံးနားဆင်ကြရအောင်ပါရှင်ကုလသမဂ္ဂကလေးအခွင့်အရေးများဆိုင်ရာပြဋ္ဌာန်းချက်ကိုဆိုမာလီးယားသမ္မတကအခုလအတွင်းလက်မှတ်ရေးထိုးလိုက်ပြီးဖြစ်ပါတယ်ဆိုမာလီးယားနိုင်ငံကကလေးငယ်တွေဟာတိုင်းပြည်အတွင်းမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေကြောင့်နေရက်ရွှေ့ပြောင်းခံကြရတာအာဟာရမပြည့်ဝတာတွေအပါအဝင်ယောဂါပိုးတွေလည်းကူးစက်ခံနေကြရတာပါကလေးငယ်9ယောက်မှာတယောက်ဟာအသက်5နှစ်မပြည့်ခင်သေဆုံးသလိုကလေးစုစုပေါင်းရဲ့ထဝက်လောက်သာလည်းကြောင်တက်နိုင်ကြပါတယ်ဒီဥပဒေအစ်ကဆိုမာလီးယားကလေးငယ်တွေရဲ့ဘဝတိုးတက်မြင့်မားအောင်ဘလို့မျိုးအထောက်အကူပြုနိုင်မလဲဆိုတဲ့အကြောင်း VOA သတင်းတော့အဗ်ဒူလဘဇစ်ဘီလိုကမွန်ကာတီရှုမြို့ကနေတရင်ပြပို့ထားတာကိုတော့ကိုဆိုင်ဝင်းလိုင်ကပြောပြပေးပါရှင်
။ကုလသမဂ္ဂကလေးအခွင့်အရေးများဆိုင်ရာပြဋ္ဌာန်းချက်ကိုသမရဟာဆန်ရှိခ်မိုဟာမုဒ်ကမြို့တော်မွန်ကာတီရှုကစာတင်ကြောင်းတစ်ခုမှကျင်းပတဲ့အခမ်းအနားအတွင်တည်ဝင်လက်မှတ်ထိုးအတည်ပြုလိုက်တာပါ။ဆိုမာလီးယားနိုင်ငံဟာဒီသဘောတူညီချက်ကိုလက်မှတ်ထိုးတဲ့195နိုင်ငံမြောက်ဖြစ်ပါတယ်
။အရူတေနူဟာရနာမရကမစ်ဦလီဒါစ်ခါရန်ဤမစ်ဦလီဒါစ်အာလမီကအဟဘာ
ကျွန်တော်နိုင်ငံကလေးရဲ့ဒီရမှာနိုင်ငံတကာရေးရာတွေမှာပါတာဝန်ယူနိုင်တဲ့ခေါင်းဆောင်တွေဖြစ်လာစီခြင်းပါတယ်ဒီကနေ့ကျွန်တော်တို့ရှင်းမှာရှိနေကြတဲ့ကလေးငယ်တွေကအဲ့ဒါလိုပြည်တွင်းပြည်ပရေးရာကိစ္စရပ်တွေကိုတာဝန်ယူနိုင်တဲ့ခေါင်းဆောင်တွေဖြစ်လာကြမှာပ
ါကလေးငယ်တွေရဲ့အခွင့်အရေးကိုအကာအကွယ်ပေးဖို့အခုလက်မှတ်ထိုးလိုက်တဲ့ပြဋ္ဌာန်းချက်ထဲမှာရှင်းလင်းဖော်ပြထားတာဖြစ်ပါတယ်ဒီထက်မှာအသက်ရှင်နေထိုင်ခွင့်ဘေးအန္တရာယ်လွတ်မြောက်ပြီးဖွံ့ဖြိုးခွင့်ရှိရေးစတဲ့အချက်တွေလည်းပါဝင်ပါတယ်အရှေ့အာဖရိကနိုင်ငံတစ်ခုဖြစ်တဲ့ဆိုမာလီးယားမှာဆယ်စုနှစ်ပေါင်းများစွာပဋိပက္ခတွေဖြစ်ခဲ့တဲ့အတွက်မွေးကင်းစကလေးငယ်တည်ဆုံးမှုနှုန်းဟာလည်းကမ္ဘာမှာအဆိုးအဝါဆုံးတစ်ခုဖြစ်ပါတယ်။ကုလသမဂ္ဂယူနီဆက်အဖွဲ့ကြီးကဆိုမာလီးယားနိုင်ငံဌာနကိုယ်စားလှယ်စတီဖင်လာဝဲရီယားကတော့
UNICEF looks forward to working with the government to implement this convention.
ဆိုရအနေနဲ့ပြဋ္ဌာန်းချက်မှာပါတယ်။ and work towards achieving key results. ကလေးငယ်ရဲ့အခွင့်အရေးကိုလာမယ့်နှစ်အတွင်းအကောက်အွယ်ပေးနိုင်လိမ့်မယ်လို့ UNICEF အနေနဲ့မျှော်လင့်ပါတယ်။ပြဋ္ဌာန်းချက်ပါသဘောတူညီချက်တွေအကောင့်ထဲပေါ်ဆောင်နိုင်ခဲ့မှုနဲ့ပတ်သက်လို့နှစ်နှစ်ကြာတဲ့အခါစင်ခံရမှာဖြစ်တဲ့အတွက်လာမယ့်နှစ်နှစ်ဟာအင်မတန်ရေးကြည့်ပါတယ်
။ကုလသမဂ္ဂကကောက်ယူထားတဲ့စင်းစရာတွေအရကလေး9ယောက်မှာတယောက်ဟာအသက်5နှစ်မပြည့်ခင်တားဆီးနိုင်တဲ့ရောဂါတွေနဲ့သေဆုံးနေကြရပြီးကလေး10ယောက်မှာ4ယောက်သာကြောင်တက်နိုင်တယ်လို့ဆိုပါတယ်။အခုလိုလက်မှတ်ထိုးလိုက်တာဟာတိုးတက်ကောင်းမွန်တဲ့လက္ခဏာဖြစ်တယ်လို့မိုဂါဒီရှုမြို့မှာရှိတဲ့လူခွင့်ရေးတက်ကြွလှူရှားသူတွေကကြိုဆိုကြပါတယ်။ကလေးငယ်တွေအပေါ်အခွင့်အရေးချိုးဖောက်မှုတွေအတွက်အစိုးရအနေနဲ့ရှေ့လျှောက်တာဝန်ယူရတော့မယ်လို့ဆိုမာလီးယားမျိုးသမီးဖွံ့ဖြိုးရေးဌာနကအမီနာအာရာလေးကပြောပါတယ
်။ in wajibat kadul de isan ikamit ta ilalan huquq da arurta in mant lugu hisab
ta ye ko ka kwe pe bu ha aso ya ye ta win phit par de akhu lo lamat tho lite de twae kle ngai ri apo akhwe ye chu lo mu ri shi la lo shin ye tia yong ga aso ya ma ta win shi chang si yin che cha nai ma de kle ngai ri ha kaung mon la de iya ma akhwe ye ji ko ya ni pi lo thru akhwe ye ri ko le aka kwe pe ja ro ma phit par de
ပြဋ္ဌာန်းချက်ပါသဘောတူညီချက်တွေကိုအကောင့်ထဲဖော်နိုင်ဖို့အချိန်ယူရမှာဖြစ်ပေမဲ့အစိုးရအနေနဲ့ကလေးငယ်တွေနဲ့တင့်တော်မဲ့မူဝါဒတွေကိုချမှတ်တာကလေးငယ်တွေရှင်သန်ကြီးထွားဖို့နဲ့ဖွံ့ဖြိုးတိုးတက်မှုအတွက်စီမံဆောင်ရွက်ပေးတာအကာအကွယ်ပေးတာအပါအဝင်ကုလသမဂ္ဂကလေးအခွင့်အရေးဆိုင်ရာကော်မတီထံအစိုးရရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့တိုးတက်မှုအစီရင်ခံစာကိုလည်းပုံမှန်တင်ပြရမှာဖြစ်ပါတယ်ခင်ဗျာ
ခုဇော်ဝင်းလိုက်ပါရှင်အပတ်စဉ်ဆောင်ပါတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီအခုသတင်းပတ်အတွက်မြန်မာမီဒီယာမြင်ကွင်းမှာတော့လေးပွင့်ဆိုင်ဆွေးနွေးပွဲပြတ်တာကြောင့်ရန်နာထားတဲ့တပိတ်စစ်ကြောင်းတွေဆက်ချီတက်ကြတယ်ဆိုတဲ့အကြောင်းနဲ့ white gun လို့ခေါ်တဲ့နိုင်ငံသားစီးစစ်ဆဲကတ်တွေကင်ဆောင်သူတွေကိုမဲပေးခွင့်ပြုတဲ့အကြောင်းတွေကိုတင်ပြထားပါတယ်မအိမ်ခိုင်ဦးရေးသားတင်ပြထားတာကိုဦးစံမိုးဝေကိုကြီးတင်ဆက်ထားတာနားဆင်ကြည့်ပါရှင်
Asoya Tuto, Jaunane, Pinaye Pibin, Pionley, Nengalo Sayankun Ye, NNEA, Kuzeri Pawine, Libuizan, Suniwe Pietwara Jau, Yanatari, Jaunatabi, Sejauniha, Sele, Cheat Dome, Sure Dino, Piduriha, Yangate Bubido, Jauna Pinaye Ubri, the Bimamu, Ion Sai Lagajavare. Amano, Didabalon, Jaunari, the Bimau Cheated the Driniha, Online, Lumukun Ye, Saminari Boma, a chain at the Bini, Popiani Jara Jau, Pidurija, Dorogu, Yaka Keraba. Dabin, NLDA, Muda Pinaye Ubri, Pinsinye Dwe, NNEIA, Kuzle Pi, Deyo Sunigre, Muda Democracy Project Bohu Comedy Way, Dauda Tenwingu Party, Lomuzan Poye, the Bodunijam Yawe, Sunibu, Delu, Subido, Muda Democracy, Pojogani, Yeume Sure, Jinaje, Topian Gevare, Dilo Jinaje, Topian Bi Nai by Mawe, Party Simian Sigan and Yi Sanget Dome, Lupinsine, Jinaje, Tato Gabido, Dong San Sujiga, Media the Kuku, Pioso Yama, Dauda Tenwinha, Partima, Yarunia, Dawin Gigi, Yuo, Mepina, Mulu, Macha Piu Tare, Bidioha, Chechenso de Lu, Lumukoye, Media Riboma, Pianan Gevare. Dilo Pioso Jedi, Topian Jedi Jao, Enaldi Partine, Patabido, Weban Yakamuria, Online Samian Ariboma, Biabanka, Pikayavare. The Chainemawe, Sweeney Wedre, Nibido, Toyokere, NNEA, Apoha, Sweeney Bogu, Tamaraga, Fiboila, Sandini, Nabangu, Pionle de Sure, Amenjo, Pian Lageja, Bare.
ဘုံကမျောလင့်ထားတဲ့ဟိုဖက်ပြည့်ဖြစ်တာဟိုဖက်ကကြတော့ဒီလိုကိစ္စမျိုးမှာမဟုတ်ဘက်ကနေပြီးတော့ယက်တိမပင်းအောင်ပါဘောနော်မကန့်ကွက်လို့ရှင်တို့အားရှင်းတဲ့ကိစ္စဖြစ်တယ်လေဖြစ်တဲ့ကိစ္စမှာဒါတို့ပါတီနဲ့စီမီစီကောင်မှာကျွန်မတို့ရမပြောလို့ဘောနော်ဒါပေမဲ့အချင်းချင်းနဲ့မှာအချင်းရမကိစ္စမျိုးတိုင်းပြည်ပြည်ဟိုထုတ်ပြီးရောရှင်းလိုက်တယ်ဆိုတဲ့ကိစ္စကိုတော့ကျွန်တော ဝင်တဲ့ဒီပညာရှင်တယောက်ပဲဖြစ်တယ်ပေါ့နော်အဲ့တော့ဒေါက်တာသိန်းလွင်တယောက်တည်းကိုအဲ့လိုသတ်ပြောလို့မရဘူးပေါ့နော်အဲ့လိုကျွန်တော်တို့ကတော့ပြန်ပြီးတော့တောက်ပြန်ပြန်နော်
နောက်ထပ်တင်ပြလိုတဲ့သတင်းကတော့ကျောင်းသားလူငယ်တွေရဲ့ပညာရေးဥပဒေမူကြမ်းနဲ့ပတ်သက်လို့ဒီတစ်ပတ်အတွင်းမှာသတင်းတွေမှာခေါင်းစဉ်မျိုးစုံနဲ့တင်ပြဖော်ပြနေကြပါတယ်။လေးပွင့်ဆိုင်ဆွေးနွေးပွဲပြက်သွားတာကြောင့်ခဏရပ်နားထားတဲ့တပိတ်စစ်ကြောင်းတွေဟာမကြခင်မှာရန်ကုန်ထိဆက်ပြီးတော့ချီတက်မယ်လို့ကျောင်းသားတပိတ်ခေါင်းဆောင်တွေကဆိုပါတယ်။ဒီလိုကျောင်းသားတွေရဲ့စိတ်အားထက်သန်မှုနဲ့အတူပြည်သူတွေရဲ့အားပေးမှုတွေနဲ့အစိုးရကအရင်ကမလုပ်ဆောင်ဘူးတဲ့မင်းနှချင်းဆိုင်ခေါ်ယူဆွေးနွေးတာတွေလှုပ်လာတာကြောင့်ကျောင်းသားတပိတ်သတင်းဟာပြည်သူတွေစိတ်ဝင်စားမှုအဖြစ်ဆုံးဥစားပေးသတင်းတွေဖြစ်နေခဲ့ပါတယ်။မကြခင်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကကျင်းပမဲ့ဗိုလ်ချုပ်အောင်ဆန်းရာပြည့်ပွဲတော်နဲ့ပတ်သက်ပြီးတော့သတင်းမီဒီယာတချို့ကပဲဖော်ပြတာကိုတွေ့ရပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးတော့ဂျပန် NHK သတင်းဌာနကကိုတီဟာသွေးကတော့သူ့ရဲ့သတင်းသမားရှုထောင့်အမြင်ကိုခုလိုဆွေးနွေးပါတယ
်။အစိုးရအနေနဲ့ဟလာသူကဟို2015ယူကောက်ပွဲကိုထောက်ပြီးတော့ဖက်တောင်းမလုပ်ဘဲနဲ့ကြောက်ကြောက်ကြိုင်နေပဲပြောတော့ဘာပြောပြောပရမအုပ်ဆုံးချိန်ကအစိုးရအနေနဲ့ဒီကောင်းသားတွေကိုတွေ့ရဆိုတာဒါပရမအုပ်ဆုံးပဲအရန်ထူကြတာပေါ့နော်အရန်ထူကြတော့ဒီထူကြမှုကိုပြန်ကြည့်တဲ့အခါကျတော့စစ်သားပြန်ပြီးနက်နက်လေးလေးလာကြည့်တဲ့အခါကျတော့ဒီပညာရေးဥပဒေနဲ့ပတ်သက်လို့ပြုပြင်မှုခေတ်ခါတကယ်တော့တွတ်တော်ပဲလုပ်လို့ရမှာပေါ့တွတ်တော်ပဲအားလုံးပြီးအောင်လုပ်လို့ရတဲ့အဖြစ်တွေကြောင့်မဟုတ်နောက်ဆုံးကျတော့သမရမှာသာဝန်လည်းမရှိဘူးသမရခေါ်တွေ့လိုက်တဲ့အခါကျတော့ဒီကောင်ဟက်လိုင်းဖြစ်လာတယ်ဟိုကျောင်းတရားပြကြတော့ဒီရိုဒနန်ဒါအနီဘာဆရီပဲသူကဖလက်ဖြစ်တယ်ဖလက်ဖြစ်တယ်ဆိုတော့သူက climax မရှိဘူးသူကဟိုပေါ့တကယ်လို့ resting point ပေါ့နော်လူတွေဆွဲဆောင်နေ point တခုမရှိဘူးဒါဟိုဆာဖက်ကာမန်အားလုံးဆာဖက်ကိစ္စတွေအားလုံးကစိတ်ဝင်စားမှုရှိမှဖတ်မှာပေါ့နော်ကြည့်မှာပေါ့ဟုတ်လားဆိုတော့ဟိုဒရင်တစ်ခုရှင်လိုက်တဲ့ခါကြတဲ့ခါကြတော့ဘလို့ရပြရတော့တမန်လာဆန်လာပဲကြည့်သွားတယ်ဟိုဟိုအောင်ပို့ပြီးလူတွေကစိတ်ဝင်စားတယ်အဲ့တော့အဲ့အားပြိုင်မှုတွေတခုကတမန်လုပ်တယ်ပဲဖြစ်ဖြစ်အတူဘတော်စားဖြစ်တယ်ပဲဖြစ်ဖြစ်ဒရင်ကပညာရကြည့်ရင်တကယ်ပဲဆာမျက်နှာပေါ်မှာနာလူတာကိုရီးယားတော့ပေးတာတော့ပေးရမှာပဲကြရတော့ပေးရမှာပေါ့နော်
နောက်ထပ်တင်ပြကျင်တာကတော့အခုတလောထုတ်ပြန်လိုက်တဲ့နိုင်ငံသားစီစစ်ဆဲ white card လို့ခေါ်တဲ့ယာယီနိုင်ငံသားတပ်တွေကလက်မှတ်ကိုမဲပေးခွင့်ပြည်အောင်စုလွှတ်တော်ကဆုံးဖြတ်ခဲ့ပါတယ်။ဒီထုတ်ပြန်ချက်အရကျောင်းသားတပိတ်နဲ့ပတ်သက်လို့အာရုံလွှဲပြောင်းတာလားဆိုတဲ့ဝေဖန်မှုတွေဖြစ်ခဲ့တယ်လို့မြန်မာနိုင်ငံမှာတရားမဝင်နိုင်ငံသားပြည်ထနာတွေကိုမဖြေရှင်းနိုင်မချင်းဒီလိုခွင့်ပြုချက်တွေကပြည်ထနာတွေကိုဖြစ်စေတယ်လို့သုံးသပ်ချက်တွေရှိခဲ့တယ်ဆိုတဲ့အကြောင်းကိုတင်ပြရင်းညီကုန်းချုပ်လိုက်ရပါတယ်။
မမီဒီယာမြင်ကွင်းကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဥကျော်စံသားရဲ့မြမရေးသုံးသက်ချက်နားဆင်ကြရအောင်ပါ။ကချင်စေတနာဝန်ထမ်းဆရာမလေးနှစ်ဦးအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တရက်ခန့်ဟာတက်မတော်သားများဖြစ်နိုင်ပွဲရမရှိ။တက်မတော်အားမဟုတ်မမှန်ရေးသားပြောဆိုရင်အရေးယူမယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ကသတိပေးလိုက်ပါတယ်။ဒါဟာလွတ်လပ်စွာရေးသားဖော်ပြခွင့်နဲ့အမှုမဲ့ပေါ်ပေါက်ရေးအတွက်အတားအဆီးဖြစ်စေတယ်လို့သုံးသက်သူတွေကဆိုကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကအလွတ်သတင်းစာဆရာတွေဖြစ်တဲ့ဦးစီသူအောင်မြင့်ဦးမင်းထက်ငိမ့်ညံတို့နဲ့ဦးကျော်စန်းသာဆွေးနွေးသုံးသက်ထားတာနားဆင်ကြည့်ပါရှင
်ဆရာတို့ခင်ဗျာကျွန်တော်ဒီကနေ့ဆရာတို့ကိုဖိတ်ခေါ်ရတဲ့အကြောင်းကတော့ကချင်းလူအဝေးဆရာမလေးနှစ်ဦးရဲ့ဆက်အသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပါတယ်ဒီကိစ္စကိုစုံစမ်းစစ်ဆေးနေတယ်တန်တရားရှိမှုတွေအများကြီးရှိတယ်ဒီကိစ္စနဲ့ပတ်သက်ပြီးရေးသားနေကြတဲ့အချိန်မှာတမန်တော်ကာကွယ်ဦးစီးချုပ်စီကပြပေါ်တဲ့စာဆိုပြီးတော့ပေါ်ထွက်လာပါတယ်အဲ့စာထဲမှာတမန်တော်ကမဟုတ်မမှန်ရေးသားပြောဆိုမှုများနဲ့ပတ်သက်ရေးပေါ်ပေါက်ပါကတရားဥပဒေနဲ့ညီရေးယူဆိုင်သမီးဖြစ်ကြောင်းဆိုပြီးတော့သူတို့သတိပေးချင်းချောက်တဲ့စာရေးထားတာတွေ့ရပါတယ်ဒီအစီအစဉ်မှာကျွန်တော်တို့ဟာဒီပြမှုကိုကျွလွန်တဲ့တေခံဘယ်သူပဲပါဆိုတော့ကျွန်တော်ဆွဆွဲစရာပြောဆိုစရာအကြောင်းလုံးဝမရှိပါဘူးဒါပေမဲ့ဒီစစ်ဖက်ကတမန်တော်ဘက်ကဒီလိုရေးသားချက်ကိုဆရာရဲ့သဘောထားနဲ့ကျွန်တော်ညှိနှိုင်းပြီးတင်ပြလိုခြင်းဖြစ်ပါတယ်ဆရာစီသူအောင်မြင့်လို့သဘောပါလေ
ဟိုကျွန်တော်လည်းလေ့လာကြည့်တယ်လေ့လာကြည့်တယ်ဆိုတာကဟိုဘယ်နည်းပဲပုံနဲ့ကျွန်တော်တို့မီဒီယာတွေမှာရေးသားပေါ်ပြနေတယ်လေပေါ့အဲသူပြောသူဆွဆွဲသလိုဟုတ်ပါလေကျွန်တော်တို့မီဒီယာတွေအแทမှာလည်းဟိုဖွင့်ပြလာတာမကြသေးတဲ့ခါကျတော့ဟိုတေချာမီဒီယာချင်းဝကိုလိုက်နာပြီးတော့ရေးတာရှိသလိုတချို့သောလူတွေရဲ့ပြောစကားပေါ့ပြောစကားဆိုတာကအဲ့ဒီစစ်တပ်နဲ့ပတ်သက်ပြီးတော့မှအဲ့ဒီအဲ့လိုမျိုးဆွဆွဲတဲ့ပြောစကားတွေကိုထည့်သွင်းပြီးတော့မှပေါ်ပြတာလည်းရှိတယ်ဒါကတော့ဟိုသတင်းစာချန်နယ်တွေကအဲ့လိုမျိုးသွားဆွဆွဲတာမဟုတ်ပေမဲ့ဆွဆွဲတဲ့လူတွေဟာကိုပြောဆိုတာလည်းရှိတယ်ဒါပေမဲ့ဘယ်လိုဝဲဖြစ်ဒီသတင်းရေးသားပေါ်ပြမှုတွေနဲ့ပတ်သက်ရင်ဟိုရေးစရာရှိတာတွေရေးမယ်အဲ့တော့ရေးရရှိတဲ့ရေးတဲ့ဒီမှာအာနေချက်တွေဆိုတာကတော့ရှိနိုင်တာပဲဒီအာနေချက်ဆိုတာကလည်းဟိုကျွန်တော်တို့ဟိုမြန်မာပြည်မီဒီယာကိုဘယ်သူမှဖန်တီးရတာမဟုတ်ဘူးဒီစစ်အာဏာရှင်တွေကပဲဖန်တီးရတာသူတို့တွေကနှစ်ပေါင်းများစွာဖိတ်ဆို့ထားပြီးတော့ဟိုကမရေးရဒီကမရေးရဟိုကမလုပ်ရဒီကမလုပ်ရအရန်ကြီးကိုတင်းကျပ်ထားတဲ့ခါကျတော့အခုရေးဖို့ခွင့်ပြုလိုက်တဲ့အချိန်မှာဟိုတော်တော်များများကအဆင်ပြေမဖြစ်ဘူးဘယ်သူမှအတွေ့အကြုံမရှိဘူးအများစုအတွေ့အကြုံကအခုမှဒါဟိုကတော့ပဲရှိသေးတယ်နှစ်နှစ်တစ်ကျော်လောက်ပဲဒါရှိသေးတယ်ဆိုတဲ့ခါကျတော့ဒီလိုပြဿနာတွေပေါ်မှာပဲပေါ်တဲ့ခါကျရင်ကျွန်တော်တို့ဒီမှာဟိုမီဒီယာဥပဒေဆိုတာလည်းရှိထားပြီးသားပဲနောက်သတင်းစာကျင်းဝတ်တွေနဲ့ပတ်သက်ရင်လည်းစာနယ်ဇင်းကောင်စီတို့တိုင်ရမယ်ဆိုတာလည်းရှိထားပြီးသားပဲအဲဒီလိုမျိုးပဲနဲ့ပြီးပန်ကြီးစာထုတ်ပြီးတော့မှဆိုရင်တော့ဒါမှန်တယ်ခုနကဦးကျော်စံသာသုံးသပ်သလိုကျွန်တော်တို့လည်းဒီလိုပဲခံစားရတယ်ဒါကြိုတင်ပြီးတော့ချင်းချောက်တယ်ဆိုတဲ့သဘောမျိုးပဲဒါမလုပ်သင့်ဘူးလို့ထင်တာပဲ
ဟုတ်ကဲ့ဆရာမင်းနဲ့ညီငယ်ရဲ့သဘောထားလည်းသိပြစေခင်ဗျာဒီစာအပေါ်မှာဆရာဘယ်လိုသဘောရပါသလဲ
ဆရာစီသူတော်တော်ပါပဲဒီလိုဒီပေါ်ပြိုးစားကျွန်တော်တို့ဒီမီဒီယာလောကပေါ်ဒီစုတ်တမနိုင်လို့တင်စားနေတဲ့ဒါမနိုင်သုံးခုချက်ကဘယ်လဲစုတ်ပြီမယ်ဆိုတဲ့ဟာလည်းပေါ်ပြိုးဖို့လိုပါတယ်ဒီပေါ်ပြိုးလိုတဲ့ဟာကခုနအညိုလေးညောက်လေးပေါက်စားမှာမာရင်းနေရှိနိုင်တယ်အဲ့ဒါကျွန်တော်တို့ဟိုလားအတိတ်ဆောင်လေးတွေရှိနိုင်တယ်တို့တော့လည်းစေတနာအပြင်တော့ဒီနိုင်ငံတော်တစ်တီထောက်တီဆောက်ရေးအတွက်ဒါကျွန်တော်သတင်းသမားတွေအငယ်ရောကြီးရောကျွန်တော်အများစုကဒီပေါ်မှာအမှန်စိတ်ဝင်စားရှိတယ်ကျွန်တော်သိတယ်နောက်တချို့ဟိုလားအတွေ့အကြုံရအားနည်းစဉ်အားနည်းလိမ့်မယ်အဲ့တော့ဒီလိုသတင်းမျိုးတွေလည်းတတ်နိုင်နေကြတော့ကျွန်တော်တိုက်ကြီးတွေကအဲဒီဓာတွေကဒီချက်ချက်မမဆက်စည်းမှရေးချပေါ်ပြကြတာပါဒါတော့ဒီပေါ်မှာစေတနာထားမယ်သတိထားပါမယ်ဒါမူလတွေကရှိတဲ့ကျင့်ဝတ်ရရောလားကျွန်တော်တို့ဒီရေးနီးသားနီးသုံးသံတွေရရောသူတို့ဆိုရင်တပ်မတော်ကအတန်လားကဲဆက်တတ်တဲ့သဘောသဘာဝရှိတယ်ကျွန်တော်တခြားလုံးခံစားခဲ့ရတဲ့အခါကျတော့ဒါကိုဒီလက်လွတ်စပယ်မရေးပါဘူးသို့တော့ဒီရေးတဲ့တဲမှာသူနဲ့သဘောမချင်းမမျှခြင်းအဖြစ်အလားဒီလိုနေရာမှာဒီလိုရှိရနေပြီးပိတ်ဆို့ကာစီထားမယ်ဆိုရင်နောက်တစ်ချက်ကကျွန်တော်တို့ခုနကပြောတဲ့ဒီဖို့ပြိုးစ조사နေနဲ့ဖို့ပြိုး online အားပေးရမယ်စုထမှန်နိုင်ရလားကျွန်တော်တို့လက်ရှိနေတာပါဆိုရင်ကျွန်တော်ဘာဖြစ်စတဲ့ကောင်ယာယီရှိနေတယ်ယာစတဲ့ကောင်ယာယီရတယ်ဒီချက်ဟလားဒီသွားကြဖို့ဒါအဲ့လိုမှမရဘူးဆိုရင်တော့ဖြစ်ဒါကန်ရှင်နေတိုက်ရိုက်ဆိုတာမျိုးတွေပေါ့ဒါကျွန်တော်တို့ကြိုးဆူခဲ့ပြီးပဲဒါလည်းအားလုံးမျိုးစီလာကြည့်ပြီးတာပြီးပဲဆိုတော့ဒီပေါ်မှာအန်တန်ဆုံးရင်ကြီးပြီးတော့မှအခုလိုစကလုံးစကလေးရတယ်နဲ့ဆိုရင်တော့ဖြစ်ကျွန်တော်တို့ဒါဘာဖြစ်လဲကျွန်တော်တို့ဒေသနာမတွေပို့တော့တော်လေးအဲ့ဒါဟိုခုနပြောတဲ့ချိန်ကြောက်တူပြောတော့ကျွန်တော်တို့ဒါခံစားတာအမှန်ပါပဲ
ကျွန်တော်တခုစဉ်းစားမိတာကလူတွေကအထူးသဖြင့် activist တချို့အချင်းဒေသခံတချို့ကတော့ဒီဟာဘယ်သူလက်ချက်ဖြစ်တယ်ဆိုတာသူတို့ကတိတိကျကျပြောတဲ့သဘောမျိုးတွေ့ရပါတယ်ဒါပေမဲ့စတင်းသမားတွေတဲ့ကမ္ဘာမှာအရေးကြီးဆုံးကုလသမဂ္ဂကိုနှိုက်ကဒီဟာကိုသူတို့ပြောတဲ့အတိုင်းလိုက်နာပြီးတော့ရေးသားပြောဆိုဆွဆွဲနေကြတယ်ဒါကျူလွန်တဲ့လူတွေဖော်ထုတ်ပါအာဏာပိုင်တွေကအကာအကွယ်မပေးပါနဲ့။ဘာညာဆိုပြီးတော့ကုလသမဂ္ဂကိုတည်းကပြောနေကြတာဖြစ်ပါတယ်။ ဆိုတော့ဒီသတင်းသမားတွေကဒီလူတွေဒီလိုပြောပါတယ်လို့ရေးတာလောက်ကိုဒါအပြည့်ယူစရာလားဆိုတော့လဲစဉ်းစားစရာဖြစ်မယ်မလားဆက်စီဟို
ပြည်သူတွေတန်မြတ်ဖြစ်တယ်ဆိုတာလဲမဆန်းတော့မဆန်းဘူးဗျာဘာဖြစ်လို့လဲဆိုတော့အဲကျွန်တော်တို့ဟိုပြည်မှာနဝရေးတရားအောက်မှာဟိုတက်မတော်သားကဟိုတန်မြတ်ဖြစ်တယ်အဲ့ဒါဖမ်းဆီးတဲ့အချက်အောင်ရောက်သွားပြီအဲ့နောက်တော့အဲ့ဒီအမှုနဲ့ပတ်သက်ပြီးတော့မှအဲ့ဒီတက်မတော်သားလဲပျောက်သွားတယ်အမှုမှလည်းမပေါ်ဘူးဒီနေ့ချိန်ကြီးမပေါ်ဘူးအဲ့ဒီကိစ္စမှာလဲဟိုကနတော့လို့ပေါ့အာဏာပိုင်ဆိုတာတကယ်တော့ဟိုပြည်ရဲ့ဝင်ခန္ဓာဆိုတာလဲဒါတမတော်ကဟိုထိန်းချုပ်ထားတဲ့ဝင်ခန္ဓာတစ်ခုပဲပြီးတော့မှဟိုဘက်ကစစ်တပ်ဆိုတာလဲဒါလည်းတမတော်ပဲဆိုတော့အဲ့ဒီမှာလဲအဲ့လိုဖြစ်ခဲ့တယ်အဲ့ပြီးတော့မှနောက်လူပါကြီးအသက်ခံရတဲ့ကိစ္စအဲ့ဒီမှာလဲဥစ္စာပေါ့လူတယောက်ကိုဖမ်းမိတယ်တရားဥပဒေစိုးမိုးတဲ့နေရာမှာဖမ်းမိတယ်ရဲစခန်းသားမှာဖမ်းမိတဲ့လူတယောက်ကိုဟိုအဆင့်ဆင့်သောဟိုစစ်တပ်တွေကိုပြန်လွှဲပေးတယ်ဒီတပ်ကပြီးတော့မှနောက်ခြေတန်းကိုပါပို့ပြီးတော့မှဟိုပြစ်တတ်လိုက်တဲ့အဆင့်ကြီးရောက်သွားတယ်ဆိုတဲ့ကိစ္စကလဲဒါစစ်တပ်ကဒါလုံချင်တာလုံနေတယ်ဒါနဲ့ပတ်သက်လို့အရေးယူတာတွေလည်းမရှိဟိုစနစ်တကျအရက်ဘက်ကိုလွှဲတာတွေလည်းမရှိဘုသူစကားမှလည်းနားမထောင်ဘူးဒီဟာနဲ့ပတ်သက်ရင်ဒီလူ့ခွင့်ရေးကော်မရှင်ကတော့ဒါပြောတာပဲအခုဒါမြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်ကနေအရက်ဘက်ဖွဲ့စည်းမှဟိုစုံစမ်းစစ်ဆေးပြင်တယ်တရားစွဲပြင်တယ်ဆိုပြီးသူတို့ပြောတာပဲဒါတွေလည်းလုတာမရှိဘူးအဲ့တော့မရှိတဲ့ခါကျတော့ဟိုတံမြရတွေများတာပေါ့တံမြရတွေများတယ်နောက်တစ်ခုကဒီရက်ပိုင်းထွက်လာတဲ့သတင်းတွေထဲမှာဆိုရင်လည်းတပ်မတော်သားတွေနဲ့ပတ်သက်လို့ဘာတွေထွက်လာလဲဆိုရင်ဒီဇန်နဝါရီလ23ရက်နေ့ကအဲဒီနောင်ချိုအရှာဝေါ်ကိမှာပေါ့ဒါဘူကြီးဟိန်းပြရဆိုတာဒါတက်မတော်သားတယောက်အဲတက်မတော်ရန်ရှိတယောက်တော့တက်ချက်ကြီးပြရအောင်နဲ့သူကရင်တန်းကြီးကိုရင်စုစုပေါင်း18ဆင်းလောက်ပါလေရင်တန်းကြီးကိုဟိုစစ်တပ်ပိုင်းတစ်စီးတွေပါဆိုပြီးတော့မှအမှောင်ခိုးတွေချတာကြီးကျယ်ပြီးတော့တက်မတော်သားတွေကဒါမျိုးတွေတော့လုပ်တယ်အဲတော့လားဆိုတော့မကသေးဘူးအဲပြီးခဲ့တဲ့ဒီရက်ပိုင်းကဆိုရင်လည်းပြည်ပြည်နဲ့ပါအဲ့ဒီမှာဟိုစစ်ကြွဆေးရည်တွေမိတယ်မိတဲ့ခါကျတော့အဲ့ဒီမှာရောင်းတဲ့လူကဘယ်သူလဲကြည့်လိုက်တဲ့ခါကျတော့ခမာရနှစ်ရတိကခမာရနှစ်ရတိကဘူကြီးတက်ထူးဝင်ဆိုတာအဆိုတဲ့ခါကျတော့ဒီလိုအမှုခင်းနေရလဲဒါရီယာတက်မလို့သားတွေကျူးလွန်တာရှိတဲ့ခါကျတော့အခုနတော့ကိစ္စမျိုးတွေမှာလူတွေတံမြရဖြစ်တယ်ဆိုတဲ့ဥစ္စာကဒါအဆန်းတကယ်တော့မဟုတ်ဘူးတံမြရတွေများတယ်အဲ့ဒီဟာကိုကျွန်တော်တို့စာနေစင်းတွေကရေးတယ်စာနေစင်းတွေမှာလည်းမပြည့်စုံသေးတဲ့ခါကျတော့အားနေချက်တွေကတော့ရှိမှာပဲဒါကိုကျူပြီးတော့ချင်းချောက်တယ်ဆိုတဲ့ဥစ္စာမျိုးကတော့မဖြစ်ပြန်ပါဘူ
းဆရာမင်းနဲ့ညီညာဒူဒူရဲ့သဘောထားရောဘယ်လိုရှိနေရပါလဲခင်ဗျာအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်ဘက်ကိုပြောကြင်ရတယ်ဘယ်လိုရှိနေရလဲနည်းနည်းပြောပြပါအောင်ခင်ဗျာ
အဲဒီကတော့အဲ့ဒီရက်ကတော့ဟိုကျွန်တော်တို့မြို့ကန်လူလူအားလုံးတော့မတိလိုက်ဘူးဗောဒီသူတွေကပြည်သူမျိုးများနဲ့ဒီခရစ်ယာန်ဒီခရစ်ယာန်တိုင်းဝိုင်းတွေကတော့တော်တော်များများပြီးပြီးတော့မှအဲအဲ့ဒီမှာကျွန်တော်တို့ဒီအော်ဗီလေကနှစ်ချင်းဒီယူပါပါပေါ့ရာဂိချင်းကျောင်းမှာအဲချာကျောင်းမှာလာပြီးတော့မှဆောက်ကြည့်ပြီးတော့မှဟိုဒီကျွန်တော်ဝိပုစုတောင်းကြပါတယ်စုတောင်းကြတဲ့အခါကျတော့အဲ့ဒီမှာဆိုရင်တော့ဒါတချို့ပန်းကိုဒီမှာရေးထားတာပဲခမရကတင်းငါးသုံးလာပါအဲ့လိုရေးကိုထားကြတာဆိုတော့သူတို့ကတော့လူလူကတော့သူတို့ပြီးတဲ့လောက်ဟာနဲ့ဆွဆွဲပြီးတော့ပါတာသူပြောဆိုတာရေးတော့ကျွန်တော်မီဒီယာတွေကဒီပေါ်မှာဒီလိုသူ့ကိုများနေပြန်တော့မရေးကြပါဘူး။ဒီကနမိတ်ပြပြီးတော့မရေးကြပါဘူး။တိုးတော့လည်းဒေသခံတွေရဲ့သဘောထားတို့ဒေသခံတွေရဲ့စိုးရိမ်မှုပါမို့ဒေသခံတွေကဒီလိုယူဆတာရတော့ဖြစ်ဒါလက်တွေ့ဖြစ်ရတဲ့ဖြစ်ကျွန်တော်ဖော်ပြကြပါမယ်။ဒီလိုဖော်ပြတဲ့အခါမှာအခုလိုပေါ့လေဒါဒီလူလူရဲ့သဘောထားကတော့ဆိုရင်လည်းနောက်တို့ပေါ်မှာတန်မြတ်ရှိတဲ့အနည်းဆုံးကတို့ခုနကဆိုလို့အဲ့ဒီနေ့မှာပဲဒါတက်ခန်းချရောက်လာတာဖြစ်တဲ့သတိပြုဒီအချက်လက်တွေကတော့ရှိတယ်ဒီအချက်လက်တွေကိုရေးသားခြင်းကကျွန်တော်တို့ကဒါခုနကဆိုလို့စွတ်စွဲတာမဟုတ်ပါဘူး။လက်ရှိအခြေအနေကဒီလိုဖြစ်နေတယ်ဆိုတာကိုပြောပြတော့မှတက်ဆိုင်တရားစီရင်တဲ့တရားဒီစုံစမ်းပေါ်တော်ရေးတွေကဒါအများဆုံးပေါ်တော်ကိုဒါအဓိကကျပါတယ်
။ဆိုတော့ဆက်စီတော်မြင့်ကျွန်တော်တခုဆက်မေ့ချင်တာအခုလောလောဆယ်မှာဟောတက်မတော်ကဒီလိုချင်းရောက်တဲ့စာထွက်ပေါ်လာပြီးတဲ့နောက်မှာမီဒီယာတွေဟာဒီအမှုကိုရေးသားတဲ့အခါမှာသူတို့လွတ်လပ်လပ်ရေးသားဖော်ပြကြပါသလားသူတို့သုံးသက်ချက်တွေလူတူရဲ့ထင်မြင်ဆွဲချက်တွေဖော်ပြပြီးတော့ရေးသားမှုတွေရှိကြပါသေးရဲ့လားခင
်ဗျအခုနောက်ပိုင်းမှာအဲကျွန်တော်ကြည့်တဲ့အခါကျတော့ဖိဖိချာရေးကြတယ်ဗျာဖိချာရေးကြတယ်အဲ့ဒီဥစ္စာမတိုင်ခင်ကလေးကဘာဖြစ်လို့လဲဆိုတော့ဒီပဋိပက္ခပြဿနာတွေနဲ့ဟိုပတ်သက်ပြီးတော့မှဒီမှာသတင်းစာပညာသင်တန်းတွေကိုပြီးခဲ့တဲ့နှစ်ထဲမှာလဲတော်တော်လေးကိုလှုပ်ဖြစ်တယ်လှုပ်ဖြစ်တဲ့အခါကျတော့ဟိုရေးတာစားတာတွေလည်းအများကြီးတိုးတက်လာတယ်ဗျာဒီ2014ထဲမှာကျွန်တော်တို့သတင်းမီဒီယာတွေမှာဆိုတော့ခါကျတော့ဟိုလက်လို့တကယ်ရှိတာကတော့နည်းနည်းပါးပါးတော့ရှိတာပေါ့ဒါပေမဲ့အများစုကြီးပင်မရည်ရှိကြောင်းကတော့အတူတူမဟုတ်ပါဘူးသိချာရေးကြပါလေအခုနောက်ပိုင်းမှာကျတော့ပူတော်သတိထားတာပေါ့ပြန်ရေးတာတော့ရေးကြပါလေဒီအမှုကူတဲ့ဒီတို့မပေါ်သေးဘူးပေါ့နော်မပေါ်သေးတဲ့ခါကျတော့ဟိုရေးစခန်းကိုမေးလိုက်တဲ့ခါကျတော့ရေးစခန်းတာဝန်ရှိတဲ့လူတွေကဘယ်လိုပြောတယ်အဲပြီးတော့မှဟိုတခြားတော့ဟိုဥစ္စာအမှုသွားအမှုလာတွေကဘယ်လိုရှိတယ်ပါညာဆိုပြီးတော့မှဒီလိုပဲရေးကြပါလေပြန်တော့ဟိုဆွဆွဲတာတွေပါတွေကတော့မတွေ့ရပါဘူးခဲ့လား
ဆိုတော့ရဲစခန်းကရောဆရာစောစောကပြောခဲ့သလိုပြည်ထရေးဝန်ကြီးဌာနရဲ့လက်အောက်ပဲဆိုတော့ရဲစခန်းကရောအမှန်ကိုပြောရပါမလားဒီချင်းရောက်တဲ့စာဟာတကယ်တော့တည်င်းသမားတွေနဲ့ဒီလူခွင့်ရေးအဖွဲ့တွေပြောတာသမကတရားဥပဒေအရအကောင့်ထဲပေါ်ဖို့ကြိုးပမ်းနေတဲ့တရားဥပဒေပေါ်ဆောင်ရေးအဖွဲ့စည်းရဲတပ်ဖွဲ့တို့တရားရုံးတို့ကဒါဟန်တတ်လို့မရောက်နိုင်ဘူးလားခင်ဗျဆရာမင်းတဲ့ညီချင်းပြောပါခင်ဗျ
okay. General Dika or Dumbo Nera, the Janet Tanasa, the Demada, the Yamaribu, Dama, who be met to land Kenneth, the Yasus, and my father. A good over the Shia Nibroma, the Lu Majonia, the Lanza, Jonja, and the Tola, so no. I'm with the Alta, the Ochi, Shia, Yes Kani, and the Ayuni, so I don't know. The Lemon, how bad I know, who be so normal, like the Yamari and Minia Jeriva, through here, the Ziba Padoma, Sugroma. ท่านใดเนี่ยก็อะล่ะโหคุณน่ะเวลาช่องบัตรผีจักมาเลยเออดีตะเรียนโหเลยไปเราอะล่ะโหคุณน่ะคือในท้องอาชีพอ่ะสมมุติว่าอาบาเนี่ยยีจักมาหมดป่าวรู้ตลอดเลยดูๆติเจนเนี่ยตะเรียนเนี่ยก็เจนเนี่ยพอพยายามไปกูอ่ะคือดีลิลิอะล่ะจะออนไลน์นี่แหละปอดตะเรียนเนี่ยไม่แก่กูได้อะคือปอดตัวนี้นอกจากตะเรียนอ่ะตู้ตัวนอกตะเรียนตู้ก็ดาวนล่ะดิแล้วตัวนี้เนี่ยจะรอดีดีเจ้าเนี่ยก็เลยไปดีลามาหอเทศตะเรียนขึ้นไปแล้วก็ดีเส ထားတဲ့တန်းစားတော့ပါတော့သူတို့ရဲ့ဒါကိစ္စပါလေစိတ်ဝင်စားကြပါပဲစိတ်ဝင်စားတဲ့အများကြီးတကယ်ကတော့ရှိတယ်မအဲ့တော့ဒါအများဆုံးပေါ်ထုတ်ပြီးတော့မှဒါလည်းတကယ်အမှန်ကိုပေါ်ပြလိုက်တာအကောင်းဆုံးပါပဲ
ဟုတ်ကဲ့နောက်တစ်ခုကမြန်မာနိုင်ငံမှာပြည်ပြင်းပြောင်းလဲရေးလုပ်နေတဲ့ဒီမိုကရေစီလမ်းကိုချီတက်နေတဲ့တက်မတော်ကာကွယ်ဦးစည်းချုပ်ကနေကဒီကိစ္စတွေကိုအတက်တရောပြောလာတာရှိတယ်ဆိုနိုင်ငံတကာနဲ့လည်းပဲလူခွင့်ရေးကိုသူတို့လိုက်နာလာအောင်စဉ်းစားပြေဖို့ပါညာလုပ်နေဒီလိုအချိန်မျိုးမှာတကယ်လို့အဲ့ဒီတထန်းကကိစ္စတရားဖြစ်ခဲ့ရဆိုရင်လည်းပဲလွတ်လွတ်လပ်လပ်ပေါ်ပြပြီးတော့ဒါကိုဘယ်လိုဖြစ်အောင်ဖြေရှင်းသင့်တယ်ဘာညာဆွေးတော့လုတ်ပေးလိုက်ခြင်းအဖြစ်သူတို့ရဲ့ပြည်ပြင်ပြောင်းလဲရေးအတွက်ပို့ပြီးတော့ဂုဏ်သက်္ချာရှိလာမယ်တက်လာမယ်လို့သူတို့ဘာကြောင့်မတွေးဖြစ်စီလဲအရင်နှုတ်ငယ်ကစိတ်ကငါတို့လုံးဝမထီရဲအောင်လုတ်ပြရမယ်ဆိုတဲ့စိတ်ဓာတ်များဆက်လက်ရှိနေရလားဒီလိုမှဆက်စီတော့မြင်ဘယ်လိုသုံးသပ်လို့ပါလဲကျွန်တော
်စဉ်းစားချက်ကတော့သူတို့ရဲ့အမိတ်ပေးစနစ်ကိုအထက်ကဘာခိုင်းခိုင်းအမိတ်ပေးလို့ဆိုရင်လုတ်ရမယ်ဆိုတဲ့ဟာကြီးကိုသူကြည့်ခိုင်းမယ်ထင်လို့မလုပ်ကြလားတော့ကျွန်တော်မပြောတတ်ဘူ
းနောက်တစ်ခါတရားစီရင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ဆရာမင်းတဲ့ညဉ့်ညံစောစောကပြောတယ်အခုသူတို့ရေးထားတဲ့စာထဲမှာမြူကင်းပိုင်းဆိုင်ရာမြန်မာနိုင်ငံရဲတပ်ဖွဲ့ဤမျက်မြင်တွေ့ရှိချက်များနဲ့ပူးပေါင်းစစ်ဖော်ထုတ်ချက်များအရာတည်ခံသည်တပ်မတော်သားများဖြစ်နိုင်ပွဲရာမရှိကြောင်းသုံးသပ်သိရှိရသည်နောက်တရားဥပဒေအရမှမဆုံးဖြတ်သေးဘဲနဲ့သူတို့ထင်ရဖို့ဘာကြောင့်ကြိုပြီးတော့ထုတ်ပြီးတားရတယ်ဒါလည်းစဉ်းစားကြမဖြစ်ဘူးလားဆရာ
ပါမရခင်ဗျာကျွန်တော်တို့ဒါကြင်ဝေးရရောဒါရှိပါတယ်ကျွန်တော်တို့တရင်တော့မှာကျေးဇူးတင်ပါတယ်ခင်ဗျာဒီတိုက်မှုမှာဒီတရားရုံးကဒီမဆုံးဖြတ်ခဲ့မှာတင်ကူးပြီးတော့မှာလားဂျူတင်ပြီးတော့မှာစာနဲ့ဒီနဲ့ရေးပြလိုက်တဲ့ကြာစဖတ်သူကြီးရဲ့အမြင်မှာတရားကြီးကိုယ်ကမှန်ပြီးတစ်ဖက်ကမှားတယ်လို့ယူဆတော့တာမျိုးကြောင့်တရားရုံးကနေဒါကျွန်တော်တို့ဒီဒဏ်တိုက်ရိုက်တဲ့တိကျစာတွေရှိပါတယ်ခင်ဗျာအဲ့တော့ဒါကျွန်တော်တို့တရားဥပဒေရဲ့အထက်မှာဘယ်သူမှမရှိရပါဘူးတတင်းကိုဒါပူဒီကိုပို့တဲ့ညဉ့်ကြက်တွေမှာဖြစ်နိုင်ပြီးပဲအပြင်ပါဟုတ်တော့မယ်ဆိုတော့ဒါကတော့ပေါ့ကျော်နေတယ်လို့ကျွန်တော်ယူဆပါတယ်
မြန်မာရေးသုံးသက်ချက်ပါရှင်ဒီသတင်းမှတ်ရဲ့မြန်မာတခွင်းအစီအစဉ်မှာတော့စားတော့ဆိုင်နေရမကာဆိုင်နေနဲ့စီကားလာတဲ့ရန်ကုန်မြို့ရဲကစကိုလန်းစီကိုအခုဆိုရင်နိုင်ငံခြားကဘာလက်ခီးတဲ့တွေကပါတကူးတကလာနေရတဲ့နေရာတစ်ခုဖြစ်တဲ့အကြောင်း VOA သတင်းတော်ကိုထက်အောင်ကမြန်မာတခွင်းမှာတင်ပြထားတာနားဆင်ကြည့်ပါရှင်
ညနေဆောင်နေဝီမီဆိုတာနဲ့တနိဒပင်ပန်းသမ ्या တွေကိုတငငချင်းမိတ်ဆွေပေါင်းတင်နေနဲ့ပေါ့ပေါ့ပါပါကုံဆုံးခြင်းတဲ့သူတွေအတွက်လာတာမျိုးနဲ့မှာရှိတဲ့စကိုလန်းကိုတော့မသိသူမရှိတော့ပါဘူး။တန်ရှင်းလက်ဆက်တဲ့အကင်မျိုးစုံစားတော့ဆိုင်အပြည့်နဲ့လမ်းရဲ့အလှကိုပုံဖော်ကတိဖော်ထားတာကြောင့်ခီးသွွားဧည့်သည်တွေကလည်းဒီလမ်းကိုလာရောက်လေ့လာကြပါတယ်။စကိုလန်းညာစီရန်နေကိုဝင်လိုက်ပြီးဆိုတာနဲ့အကင်မျိုးစုံရဲ့ညှော်နှံကလူတွေကိုဖိတ်ခေါ်နေတယ်လို့ပါပဲ။စားတော့ဆိုင်အမြောက်အများတစုတဝေးတဲ့ရှိနေရာကြောင့်လာရောက်ကြတဲ့သူတွေအတွက်စိတ်နှစ်တရာဆိုင်မှာမှာယူစားတော့နိုင်ကြပါရဲ့။အာလူတူဘူးယုံမီဒီစားတဲ့လက်လက်ဆက်ဆက်အသီးရွက်กินနေတာမကအသားကင်အသေးကင်ငါးကင်တို့ကိုပါဘီယာအရက်တွေနဲ့လိုက်ဖက်ညီအောင်မှာယူစားတော့နိုင်တာကြောင့်လဲဒီလမ်းဟာတစ်နှစ်တစ်ခြားနာမည်ကြီးလာခဲ့ပါရဲ့
။သူတို့အနေနဲ့ကတော့ဒီမဲကလူရဲ့စီရဲ့စားဆရာလဲစုပ်တယ်တောက်ဆရာလဲစုပ်တယ်ဆိုတော့လေကျန်တဲ့ခန့်ခါရလည်းရှိပါတယ်လေအတီးတို့ဘာလို့ဒီနေ့တော့မစုပ်ရဲအားကြောင့်စားတော့ကိုလည်းစုပ်ရဲအားတို့စိတ်ဝင်စားနေမှာပေါ့သူကလည်းစုပ်ရဲဒီမှာလူမျိုးပေါင်းစုံတိုင်းသားလည်းပေါင်းစုံရှိတယ်နိုင်ငံသားလည်းပေါင်းစုံဝင်လာတယ
်လမ်းထဲမှာရှိတဲ့ဆိုင်တွေကိုတော့နေ့လယ်ပိုင်းကစပြီးညပိုင်း17လောက်ထိရောင်းချပါတယ်လူများဆုံးလာရောက်တဲ့အချိန်ကတော့ညနေ6နာရီနောက်ပိုင်းဖြစ်တယ်လို့စားတော့ဆိုင်ပန်းရှင်တွေကဆိုပါတယ်လာရောက်ကြတဲ့သူတွေထဲမှာတော့ပြောချင်းပါချင်တဲ့လူငယ်လူရွယ်တွေအပြင်စကားစမ်းမိပြောနေကြတဲ့လူလက်ပိုင်းတွေတာမကခီးသွွားဧည့်သည်တွေလည်းပါဝင်ပါတယ်တောက်ကြစနေတင်းကွနေနေတယ်လို့နားရက်တွေမှာလူပိုးစီတယ်လို့စပိုးမှုတူကဖွင့်ဟပါတယ
်ကျွန်တော်သိတာကတော့တောက်ကြရဲ့စနေရဲ့တင်းကွနေအိုက်ရက်ကတော့တားရောတဲ့ပြက်ကျန်တဲ့ရပန်ကတော့ပုံမှန်နေထားတော့ပဲလူကြီးတွေရှိရဲ့နေထားဖို့ရှိ
စကူလိုင်းရဲ့ညတရုပ်ကိုတနေ့တနေ့လူပေါင်းတောင်းချီလာရောက်ခန်းစားကြပါတယ်။နိုင်ငံခြားခီးသွားဧည့်သည်တွေလည်းတယောက်စကားတယောက်ကြားပြီးလာရောက်လေ့လာကြပါတယ်။အစားအသောက်တွေကလူလဲစီကားလို့သဘောကျနှစ်ချိုက်မိတယ်လို့ခီးသွားဧည့်သည်တွေကရင်ဖွင့်ပါတယ်။
I really like it. We see a lot of people here and we are. ကျွန်တော်ဒီလမ်းကိုသဘောကျပါတယ်။ဒီမှာကလူတော်တော်များများကိုတွေ့ရတယ်ဗျ။အကင်းမျိုးစုံအစားအသောက်မျိုးစုံကိုလည်းစားရတယ်။ပြီးရနည်းနည်းတောက်ပြီးတော့အေးအေးဆေးဆေးနားနေလို့လည်းရပါတယ်။နောက်ပြီးတော့ဒီလမ်းထဲမှာရှိတဲ့လူတွေရဲ့ဘဝအကြောင်းတွေကိုလည်းလေ့လာလို့ရတယ်လေ။
There are a lot of foreigners but also locals and it's very busy and there's also the bar.
ဒီလမ်းထဲမှာရှိတဲ့အစားအသောက်တွေကတမှုထူးကြပါတယ်။နောက်ပြီးနိုင်ငံသားသာခီးသွားဧည့်သည်တွေကဒေသခံပြည်သူတွေနဲ့လည်းကြိတ်ကြိတ်တိုးစီကားနေတယ်လေ။ကြိုက်တဲ့ဆိုင်ဝင်ပြီးတော့စားလို့တောက်လို့ရတော့အဆင်ပြေတာပေါ့ရှင်။နိုင်ငံသားသာခီးသွားဧည့်သည်အများစုကတော့လမ်းဘေးနီးရာပေါ်မှာတစုတဝေးတဲ့ထိုင်တာကိုနှစ်သက်ကြတာဖြစ်မယ်လို့ဝင်းစားသောက်ဆိုင်မန်နေဂျာကပြောပါတယ်။အဲသူကတော့နိုင်ငံ ယ်ရတာရှိရဆိုင်မှာစားတော့တယ်စားတော့ပြီးတော့အဲ့ဒါမျိုးလေးတွေ့လာများပါတယ်
ဒီလန်တလန်လုံးမှာဧည့်သည်အလာများအောင်ထူးထူးခြားခြားပြင်ဆင်ထားတာမရှိပေမဲ့လည်းလက်လက်ဆက်ဆက်အကင်တွေကိုအရက်ဘီယာတို့နဲ့ညံ့တဲ့အထိမြင်ရည်ရှက်ရည်စားတော့နိုင်တာကတော့လမ်းရဲ့ထူးခြားချက်လို့ဆိုရမှာပ
ါထူးခြားချက်ကတော့ဟိုလိုပြောဖို့စားတော့လို့ရအလွယ်တကူလဲစားတော့လို့တော့အကင်ကြတော့လဲလေဥပမာကျွန်တော်ရက်ကွက်တွေရဲမှာဆိုရင်တော့9နိုင်ကို10နိုင်ဆိုရင်တော့ပိတ်လိုက်အဲဒီမှာကြတော့မြို့ထဲမှာကြတော့19လမ်းကြတော့အကင်ဟိုကျွန်တော်က17ခွဲ12လောက်ထိရတဲ့ခါကြတော့ဒါရောအဲ့မှာရတယ်အဲ့မှာသွားထိုင်တောက်လို့ရတယ်ဆိုတော့အဲ့အရာမျိုးအတွေးမျိုးလေးကြောက်ခူးတဲ့လူကြတော့နောက်ကြတော့ဒါရောအဲ့မှာရတယ်သွားတောက်ကြမယ်အဲ့လိုမျိုးလေ
းဒါဆိုမျိုးရဲ့ညအလောက်ကိုလက်တဲ့လက်အောင်ပို့ဖို့နေတဲ့အထက်မှာတော့စကူလိုင်းရဲ့ညတွေလည်းပါဝင်ပါတယ်ဘလိုအဖြစ်ဖြစ်စားတော့မျိုးစုံကိုစားသုံးခြင်းနဲ့သူတွေနောက်အရက်ပြရာကိုပြပြပပတောက်သုံးခြင်းနဲ့သူတွေပါဝင်ဒေသခံပြည်သူတွေရဲ့ယဉ်နီးပြင်သာမှုတွေကိုလေ့လာခြင်းနဲ့ခီးသွားဧည့်သည်တို့တွေနဲ့ဒီလမ်းဟာတစ်နေ့တစ်ခြားစီကနေပါတယ်ခင်ဗျာကျွန်တော်ချက်အောင်ပါခင်ဗျာ
ကိုတောင်တင်ဆက်ခဲ့တဲ့မြမတခွင်အစီအစဉ်ပါရှင်ဗိုလ်တော်ဘုရားအတွက်အပတ်စဉ်ခဏတွေကိုနားဆင်လို့အပြီးမှာတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါအောင်ရှင
်ဒီပေါင်း58ရောက်လိုက်ပါလာတဲ့ထိုင်ဝမ်လီကျောင်းလိုင်းကခီးစရင်လင်းနေစင်းဟာဒီကနေ့စောရင်မှာပဲတိုက်ပင်းမျိုးတော်ပြင်ကတရားတစ်စင်းကိုဝင်တိုက်မိပြီးအနည်းနာကမြစ်ထဲကိုပြတ်ကျခဲ့တဲ့အတွက်လူ23ယောက်တမန်နဲ့တည်ဆုံသွားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ် Transition လေကြောင်းလိုင်းကလေယာဉ် ATR 72ဟာ90ဒီဂရီလောက်စောင်းပြီးပြန်တန်းလာရတာအတောင်ပိုင်းတရားကိုဝင်တိုက်ပြီးကီလိုမီတာရေတံမဲမှာပြတ်ကျသွားခဲ့တာပါ Pacific ခံထားရတဲ့ Jordan တက်လေယာဉ်မှုကို Islam စစ်သွေးကြွ IS အဖွဲ့ကရရဲ့ဆက်ဆက်တပ်ဖြတ်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့စစ်သွေးကြွနေရာကိုဒီကနေ့မနေ့အယုံတက်ချိန်မှာပဲ Jordan နိုင်ငံကကွပ်မြက်လိုက်ပါတယ် Jordan နိုင်ငံအမန်မြို့တော်မှာ2005ခုနှစ်ကအသေးခံဘုံးခွဲကိုချက်စီးမှုနဲ့တည်ရန်အပြစ်ပေးခံထားရတဲ့ Iraq နိုင်ငံသူ Sajida အရှိရာဝီနဲ့အခိုင်အတာဖွင့်တဲ့ဆက်နွယ်သူအီရတ်နိုင်ငံသားဇီယက်အယ်ကာဘူလီတို့ကိုဂျော်ဒန်နိုင်ငံကကျိုးပေးကွင်းမြက်ခဲ့တာပါစစ်သွေးကြွတွေကတော့အခုကွင်းမြက်ခံရတဲ့အီရတ်နိုင်ငံသူနဲ့ဂျော်ဒန်လေယာဉ်မှုလဲလှယ်ဖို့တောင်းဆိုခဲ့တာဖြစ်ပါတယ်စစ်သွေးကြွဘိုကိုဟာရန်ဖွဲ့ဝင်ရောင်းများစွာဗိုလ်တုနေကကင်မရွန်နိုင်ငံကိုဖျက်ချော်လာရကနိုင်ဂျီးရီးယားနိုင်ငံကစစ်သွေးကြွတွေကိုတက်ခတ်ဖို့ဖြန့်ချထားတဲ့ချက်နဲ့ကင်မရွန်နိုင်ငံကတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ခဲ့ပါတယ်ကင်မရွန်နဲ့နိုင်ဂျီးရီးယားနယ်စပ်ကပိုတိုကိုမြို့ထဲကိုစစ်သွေးကြွတွေဝင်ရောက်လာပြီးတိုက်ပွဲတွေဖြစ်တယ်လို့လည်းမျက်မြင်တွေ့သူတွေကပြောပါတယ်မြန်မာနိုင်ငံကိုဒီနေ့ဆက်မိတ်နောက်ဆုံးအကြိမ်ထွက်ရောက်ခဲ့တဲ့ကုလသမဂ္ဂလူ့ခွင့်ရေးအထူးကူစရရဲ့ခီးစဉ်ဆုံးကောက်ချက်ချပြောဆိုချက်တွေဟာမြန်မာနိုင်ငံရဲ့ဗဟိအခြေအနေနဲ့ကန့်ညီမှုမရှိဘူးဆိုပြီးမြန်မာဆွေရကတရားဝင်ကန့်ကွက်ပါတယ်လူ့ခွင့်ရေးစုံစမ်းစစ်ဆေးသူရန်ဤလီရဲ့မှတ်ချက်တချို့ဟာလက်ခံနိုင်စရာမရှိတဲ့အတွက်အခုလိုတုံ့ပြန်ရတာဖြစ်တယ်ဆိုပြီးတော့လည်းအစိုးရတောင်းရှိသူတွေကပြောပါတယ
်သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ပက်စကိုဗော်လာရီဖြစ်ပါတယ်ရှင်ကျွန်မကတော့ဆွမမဒီညအစီအစဉ်တွေတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေအခုအတန်လွှင့်ခဲ့တဲ့တနအီစာအစီအစဉ်အလုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိအစဆုံးပြန်ပြီးနားဆင်နိုင်ပါတယ်ရှင် VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်
This program has come to you from the Voice of America, Washington.